Welcome to the Voice of America in Burmese.
ပြန်ပေါင်းကြွေးရညာညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2024ခုနှစ်နိုဝင်ဘာ18ရက်တနင်္ဂနွေနေ့ညပိုင်းမှာပါသားစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုက်တို့ပြီးတော့19:25:30မိနစ်နဲ့ဒိုင်းလမီတာ190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလို့နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရင်လိုက်ပ
ါမင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ရဲ့တရုတ်နိုင်ငံကြီးအားပြည်ဆိုင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုဖို့အရေးကြီးတဲ့အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေပြောလိုက်ပါတယ်။ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကစိုးရအသင်းမှာစွမ်းအင်ကြီးဌာနကိုဦးဆောင်မှုရင်းနယ်လုပ်ငန်းဝန်ဆောင်မှုကုမ္ပဏီပိုင်ရှင်တယောက်ကိုယူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတော့ကိုရန်နယ်နဲ့တူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့မြန်မာအရေးပေါ်မှာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖတ်နေတာနဲ့ပတ်သက်ပြီးတော့နိုင်ငံကကဒီအတိုက်ခံအင်အားစုတွေဘာတွေပြင်ဆင်နေတယ်လဲဆိုတဲ့သတင်းပေးပို့ချက်တို့ပါဝင်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုတော့
အဓိကကျောင်းကတော့ဟိုပါပေါ့ဗာလဲဆိုတော့ကိုကသူတို့လုပ်လာတဲ့အခြေအနေတခုကိုလက်မခံနိုင်တယ်ပေါ့ဘာဖြစ်လို့လဲဆိုတော
့ CDM ဝန်တန်းကိုသူရင်းလွင်ပြောသွားတာဖြစ်ပါတယ်တွေ့ဆုံမိများကအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြင်ကွင်းကြမှတ်စုများမြမမှပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းအစီအစဉ်ဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားပြည်ဆိုင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုကြဖို့အရေးကြီးတဲ့အကြောင်းပြည်ဦးနိုင်ငံလီမာမြို့မှာကျင်းပတဲ့အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးဟိပက်ညီလာခံမှာတည်ထောင်တွေ့ဆုံခဲ့ကြတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကပြောလိုက်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာအရေးအကြီးဆုံးဖြစ်တယ်လို့ရှင်ပြိုင်မှုတွေကနေပရိပကတ်တွေကိုဥတီမသွားအောင်ရှောင်ရှားဖို့ခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကအလေးထားပြောဆိုသွားခဲ့တာ
ပါ။ These conversations prevent miscalculations and they ensure the competition between our two countries.will not veer into conflict
ဒီလိုပြောဆိုမှုတွေကမှားယွင်းတွက်ချက်မှုတွေကိုဟန်တားနိုင်ပါတယ်လွန်ခဲ့တဲ့၄နှစ်အတွင်းဒါကိုတတိပြနိုင်ခဲ့တယ်လို့လည်းယူဆပါတယ်လို့သမ္မတဘိုင်ဒန်မနေ့တုန်းကတွေ့ဆုံရမှာပြောဆိုလိုက်တာပါတရုတ်သမ္မတကလည်းအလားတူသဘောထားမျိုးပြောကြားခဲ့ပြီးကမ္ဘာကြီးတစ်ခုလုံးကြိုးစီပွားကိုဦးစားပေးပြီးမတည်ငြိမ်တဲ့ကမ္ဘာကြီးအတွက်တရားမှုတွေအပေါင်းလက္ခဏာဆောင်တဲ့စွမ်းအားတွေဖြစ်တင်းမှုလိုတယ်လို့လည်းပြောဆိုခဲ့ပါတယ်မွေဆွေဝတ်တက်ဖြည့်ညူကလ িয়ার နဲ့အသုံးပြုဖို့ဆုံးဖြတ်ချက်တွေကိုလူတွေကသာလုပ်ဖို့အပါအဝင်ဉာဏ်ရည်သူနည်းပညာဆိုင်ရာကဏ္ဍမှာသဘောတူညီချက်စရရီလိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းအမေရိကန်သမ္မတအင်ဂျီရိုကအလေးထားပြောဆိုခဲ့ပါတယ်ခင်ဗျာ
။ Australia, America နဲ့ Japan သုံးနိုင်ငံဒီစီရေးရပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားဖို့ဒီကနေ့တနင်္ဂနွေနေ့မှာပဲသဘောတူလိုက်ကြပါရတယ်။အဲဒီသုံးနိုင်ငံဟာတရုတ်နိုင်ငံရဲ့စစ်အင်အားကိုတံပြန်ဖို့အတွက်သူတို့ရဲ့တပ်ဖွဲ့တွေကိုလေ့ကျင့်တဲ့နေရာမှာပို့ပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူလိုက်တာဖြစ်ပါတယ်။ဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miles ဟာအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ဂျပန်ကာကွယ်ရေးဝန်ကြီး Jen Nakatakiတို့ဒီသုံးနိုင်ငံကာကွယ်ရေးဝန်ကြီးတွေဩစတြေးလျနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးတော့ဒါဟာဩစတြေးလျနိုင်ငံမှာပထမဆုံးအချိန်ကျင်းပတာလည်းဖြစ်ပါတယ်။ဒီသဘောတူညီချက်အသေးအရဂျပန်နိုင်ငံရဲ့ဒီကန်တက်မရိန်းတပ်ဖွဲ့တွေကိုဩစတြေးလျနဲ့အမေရိကန်တပ်ဖွဲ့တွေနဲ့ပုံမှန်အလုပ်အတူတွဲလုပ်ပြီးတော့စီးရေးလေ့ကျင့်ဖို့အတွက်တာဝန်မျိုးမှာထားသွားမှာဖြစ်ပါတယ်။ကျွန်တော်တို့သုံးနိုင်ငံအတူပူးပေါင်းလှုပ်ဆောင်သွားဖို့သဘောတူလိုက်တာဟာဒေတာတွင်းနဲ့တကမ္ဘာလုံးအတွက်အလွန်ကိုအရေးပါတဲ့ထုတ်ပြန်ချက်ဖြစ်တယ်လို့ဩစတြေးလျကာကွယ်ရေးဝန်ကြီးမော့စ်ကပြောပါတယ်။အခုလိုအကျိုးတူပူးပေါင်းဆောင်ရွက်မှုကသုံးနိုင်ငံကြားမှာထောက်လိုင်းရေးနဲ့ဆိုင်တဲ့စောင့်ကြည့်ထောက်လိုင်းတာတွေတိုးလာစေမှာဖြစ်ပြီးတော့ဒါကအင်ဒိုပစိဖိတ်ဒေတာလုံးကျုံစိတ်ချပြီးငြိမ်းချမ်းဖို့ဆိုတော့ကျွန်တော်တို့ရဲ့ညီမချက်တွေရှေ့ဆက်ဖို့အတွက်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောလိုက်ပါတယ်ခင်ဗျာ။
ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကအစိုးရတဲ့အတွက်ပြင်ဆင်နေရမှာစွမ်းအင်ဝန်ကြီးဌာနကိုဦးဆောင်မှုရင်းနှံလုပ်ငန်းဝန်ဆောင်မှုကုမ္ပဏီပိုင်ရှင် Chris Wright ကိုရွေးချယ်လိုက်ပါတယ်။ Colorado ပြည်နယ် Denver မြို့အခြေစိုက် Liberty Energy အမှုဆောင်ရာရှိချုပ် Wright ကိုရွေးချယ်တဲ့အကြောင်းစနေကပဲတရားဝင်ကြေညာလိုက်တာပါ။တောက်ချာနေမှာတော့လည်းအစ်စ်ဖွဲ့စည်းမဲ့အမျိုးသားစွမ်းအင်ကောင်စီမှဦးဆောင်မှုမြောက်တာကွတာပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဒေါက်ပါကန်ကိုရွေးချယ်တဲ့အကြောင်းကြေညာထားပါတယ်။မြန်မာစွမ်းအင်ကောင်စီအကြီးအကဲဖြစ်စွမ်းအင်လုပ်ငန်းတွေအတွက်ခွင့်ပြုချက်တွေထုတ်လုပ်ဖြန့်ချိမှုတွေစီမံစည်းကမ်းတွေတာယူပို့ဆောင်မှုတွေအတွက်တာဝန်ရှိတဲ့အစိုးရဌာနတွေရဲ့လုပ်ငန်းတွေအားလုံးကိုကြီးကြပ်သွားမှာပါ။မြန်မာလူငယ်ရေးကောင်စီမှာပါဝင်တက်ရောက်ခွင့်ရှိလိမ့်မယ်လို့လည်းရွေးကောက်ခံသမ္မတထရန့်ကပြောဆိုထားပါတယ်ခင်ဗျာ။
အစ္စရေးနိုင်ငံကေဆာရီယာခိုင်ဥဒံမြို့ကအစ္စရေးဝန်ကြီးချုပ်ဗန်ဂျမင်နက်တန်ယာဟုနေအိမ်ကိုမိကြီးတွေနဲ့ပြစ်ခတ်ခံရပြီးတဲ့နောက်မတင်ငါသူ၃ယောက်ကိုအစ္စရေးရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ညဘက်မှာမိကြီးနှစ်ခုနဲ့ပြစ်ခတ်ခံရခြင်းဝန်ကြီးချုပ်နဲ့မိသားစုကတော့အိမ်မှာမရှိကြသလိုထိခိုက်သူလည်းမရှိဘူးလို့အာဏာပိုင်တွေကပြောပါတယ်။ဖမ်းဆီးထားတဲ့မတင်ငါသူတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကတစုံတရာမပြောပေမဲ့ပြစ်ခတ်မှုဟာပြည်တွင်းကနိုင်ငံရေးဝေဖန်သူတွေလက်ချက်ဖြစ်နိုင်တယ်လို့တာဝန်ရှိသူတွေယူဆနေကြပါတယ်။အစ္စရေးသမ္မတအိုက်ဇက်ဟာဇော့ကတော့တိုက်ခိုက်မှုအတွက်ရှုတ်ချလိုက်ပြီးအများပြည်သူသွာလာနေထိုင်ရာနေရာတွေမှာအကြမ်းဖက်လို့ရတဲ့တိုးလာတဲ့အပေါ်မှာလည်းသတိပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂါဇာဒေသမှာအစ္စရေးရဲ့ညာဘက်လေကြောင်းတိုက်ခိုက်မှုကြောင့်လူ12ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီနေ့ပဲပြောကြားလိုက်ပါတယ်။လေဗနွန်မှာတော့ဘေရုတ်မြို့တောင်ဘက်မြို့စုံကအနည်းဆုံးအဆောက်အဦ9ခုမှာလူတွေကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့စစ်တပ်ကသတိပေးပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပဲအစ္စရေးကတိုက်လေရင်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့ဆွေးဆက်မှုနဲ့အပြစ်ခတ်ရဆဲမှုကမ်းလှမ်းချက်ကိုလေဗနွန်တောင်ဝန်ရှိသူတွေစဉ်းစားနေချိန်မှာပဲဟစ်ဘိုလာစစ်သွေးကြော်တွေခိုင်မာနေရာယူထားတဲ့နေမြေမှာတိုက်ခိုက်မှုတွေကြုံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံကစွမ်းအင်ဆိုင်ရာအခြေခံအဆောက်အအုံတွေကိုပြင်ပထားပြီးရုရှားကမစ်ဆိုင်တုံး120ဒရုန်းကူးစက်နဲ့အပြင်းထန်တိုက်ခိုက်တဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဒီနေ့ပဲပြောလိုက်ပါတယ်။ရှာဟစ်အမျိုးအစားပါဝင်အဝေးထိန်ဒရုန်းတွေခရုစ်နဲ့ပတ်တင်းတဲ့မစ်ဆိုင်ဒရုန်းတွေပါဝင်အမျိုးအစားပေါင်းစုံနဲ့တိုက်ခိုက်ခဲ့ပြီးယူကရိန်းလေကြောင်းရဲ့ကာကွယ်ရေးကစုစုပေါင်း140ကိုကြားဖြတ်ပစ်ချက်နိုင်ခဲ့တယ်လို့လည်းယူကရိန်းသမ္မတကတယ်လီဂရမ်လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ခဲ့တာပါ။ရုရှားရဲ့ဒရုန်းတိုက်ခိုက်မှုကြောင့်မိုက်ကိုလိုက်ဒေသမှာလူနှုတ်သေဆုံးပြီးကလင်းနှုတ်ပါဝင်6ဦးထဏ်ရာရတယ်လို့လည်းယူကရိန်းသမ္မတကပြောဆိုထားခဲ့ပါတယ်။ဟိုဒက်ဆာဒေသမှာတော့တိုက်ခိုက်မှုကြောင့်နှုတ်သေဆုံးပြီးစွမ်းအင်လုပ်ငန်းတွေကိုထိမှန်ရာကလက်စစ်မီးနဲ့ရေပြက်လက်မှုတွေကြုံခဲ့ရတဲ့ကြောင်းဒေသခံအုပ်ချုပ်ရေးမှူးအိုလာကပ်ပါကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်စစ်စတင်ချိန်ကလေးကယူကရိန်းရဲ့စွမ်းအင်ကဏ္ဍကိုမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတာကြောင့်လက်စစ်မီးပြတ်တောက်မှုတွေနဲ့လည်းကြုံနေရတာပါ။အခုနောက်ဆုံးရုရှားရဲ့တိုက်ခိုက်မှုဟာ၃လအတွင်းအပြင်းထန်ဆုံးဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တစ်ခုကိုတင်ဆက်ပေးမှာပါတရုတ်ဆိုးရွားကမြန်မာအရေးတွေထဲထဲဝင်ဝင်ဆွတ်ဖတ်ချေလဲနေတဲ့အပေါ်မှာနိုင်ငံတကာလှုပ်ရှားမှုကြီးပေါ်ဆောင်ကတုံ့ပြန်သွားနိုင်မှုမဟာဗျူဟာတရက်ချမှတ်သွားမယ်လို့ကမ္ဘာလုံးဆိုင်ရာညှိနှိုင်းဆွေးနွေးပွဲများကျင်းပရေးကော်မတီ OGSCC ကပြောပါရယ်အဲ့ဒီဖွဲ့ရဲ့ဒီကနေ့ online ကသတင်းစာရှင်းလင်းပွဲကိုဝင်ရောက်ပြီးတော့ကိုယ်တိုင်တက်ရောက်ခဲ့တဲ့ VOA ဖွဲ့သားကိုခင်မောင်စိုးမင်းကသတင်းပေးပို့ထားပါရယ်ခင်ဗျာ
ကမ္ဘာလုံးဆိုင်ရာညှိနှိုင်းဆွေးနွေးပွဲများကျင်းပရေးကော်မတီ OGSCC ရဲ့အခုသတင်းစာရှင်းလင်းပွဲမှာအမေရိကန်အစိုးရသည့်အဖြစ်တာဝန်ထမ်းဆောင်ရတော့မဲ့ရွေးချယ်ခံသမ္မတသစ်ဒေါ်နယ်ထရန့်အစိုးရကိုဘယ်လိုချင်းကပ်ဖို့ဆုံးဖြတ်သင့်တယ်လဲဆိုတာကိုအခုလိုပြောသွားပါတယ
် Global Seminar ပေါ့နော်အဲ့ဒါကိုကျင်းပဖို့တော့ကျွန်တော်တို့လက်ရှိရှင်နေမှာတော့ကျွန်တော်ဒီတရုတ်နဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်အလုံးဒီကမ္ဘာလုံးတိုင်းနာနဲ့တို့ပြောင်းလို့လုပ်နေတယ်အဲ့ဒီကကျွန်တော်ဆွေးညှိနှိုင်းဆွေးနွေးရမယ်ဆိုတော့ဒီ seminar ခေါ်ခဲ့တာဥဆောင်ပြီးခေါ်ခဲ့တာဖြစ်ပါတယ်ပြုတ်ခဲ့ဒီမြန်မာပြည်ပေါ်ဝင်ရောက်ဆွတ်ဖက်ဖို့တို့ပြောင်းဖို့လည်းခေါ်ခဲ့ပေမဲ့တဲ့ရောက်လာသူအားလုံးရဲ့ဆွေးနွေးပြင်ပြမှုတွေတဲမှာပါလာလို့ဆိုလို့ရှိရင်ဒီလိုနိုင်ငံတကာတရုတ်ပေါ့လို့နိုင်ငံတကာရဲ့ဆွတ်ဖက်မှုတွေကကျွန်တော်တို့စီကညှိနှိုင်းမှုကိုပြသနိုင်လို့ရှိရင်ဒါကလည်းပြီးမြောက်ပြီးမြောက်အောင်မြင်မယ်ဆိုတော့အချက်ကိုဆွေးနွေးကြရအောင်ကျွန်တော်လည်းအားလုံးပါဝင်တဲ့ဆွတ်ဖက်မှုဆိုတဲ့အကြောင်းတက်တဲ့ဆွေးနွေးဖို့တဲ့ဆုံးမြတ်ချခဲ့ပြပါလဲ
ဒေါ်နယ်ထရန့်ရဲ့ပထမသမ္မတသက်တမ်းတုန်းကလည်းရန်ကုန်ကအမေရိကန်တန်ယုံကနေတရုတ်အစိုးရဟာမြန်မာအရေးကိုဝင်ရောက်ဆွတ်ဖက်ချဲလဲနေတယ်လို့ကြေညာချက်တစောင်ထုတ်ခဲ့ပြပါတယ်အခုမြန်မာနိုင်ငံရေးမှာတရုတ်ကအဓိကအခန်းကဏ္ဍမှာရှိတဲ့ပြည်ပနိုင်ငံကြီးတစ်ခုဖြစ်နေတဲ့အတွက်အမေရိကန်နဲ့တရုတ်တို့ကနောက်ွယ်ကပါဝင်တဲ့စစ်သလင်းပြင် proxy war ဖြစ်သွားနိုင်သလားလို့ VOA ကမေးမြန်းတာကိုသတင်းစာရှင်းလင်းပွဲဦးဆောင်သူတဦးဖြစ်တဲ့ကူကိုကိုလေးကအခုလိုပြောပါ
ဒီ proxy war နဲ့ပတ်သက်လို့နိုင်ငံကြီးတွေအနေနဲ့ကတော့သူ interest အရာသူလုံးပါမယ်ဒါပေမဲ့ကျွန်တော်တို့ရဲ့မြန်မာပြည်သူလူထုအနေနဲ့ကတော့ဘယ်နိုင်ငံကမှကျွန်တော်တို့နိုင်ငံကိုဆွတ်ဖက်တာမလိုလားပါဘူးကျွန်တော်တို့ဘယ်မှမရေးဘူးဆိုတာလည်းပြောထားတဲ့အတွက်ကြောင့်တကူတည်းကဘယ်မလိုက်ဝါရအတိုင်းရပ်တည်ပြီးတော့ကျွန်တော်တို့ပြည်သူတွေရဲ့အချိုးစည်းဝါးကိုပဲကြည့်ရှုပြီးတော့ ဆုံးဖြတ်လုပ်ကင်သွားကြမှာဖြစ်ပါတယ်အဲ့ဒါလည်းကျွန်တော်တို့မဟုတ်ပါဘူး stakeholder တွေဖြစ်ပါတယ်အဲ့ဒီအတွက်ကြောင့် proxy war မဖြစ်ဖို့အတွက်ကတော့ကျွန်တော်တို့အနေနဲ့တစ်ဖက်ဆောင်းနေမလုပ်သမျှတော့မဖြစ်ပါဘူးဒီလိုဝင်ရောက်တရုတ်ဝင်ရောက်လာမှုနဲ့ပတ်သက်လို့ကတော့ balance ဖြစ်ဖို့အတွက်ကျွန်တော်တို့ပြည်သူတွေ humanitarian aid တွေပေးဖို့ non lethal ဆိုတဲ့ကာကုကံကာကွယ်မှု early warning system တွေရဖို့တော့ကျွန်တော်တို့အစတည်းကတောင်းဆိုနေတာဖြစ်တဲ့အတွက်ကြောင့်ဆက်လက်ကျွန်တော်တို့တောင်းဆိုမှာဖြစ်ပါတယ်
မြန်မာပြည်နိုင်ငံရေးမှာတရုတ်ကသူ့လိုချင်းလိုပုံဖော်နေတယ်လို့ယူဆမှုတွေရှိနေတယ်လို့အခုအခါမှာတော့တရုတ်ရဲ့ဒေတာရင်းပြိုင်ပွဲအိန္ဒိယကလည်းမြန်မာနိုင်ငံရေးကိုစိတ်ဝင်စားမှုပြလာတာတွေ့ရပါတယ်ဒီရက်ပိုင်းမှာပဲမြန်မာပြည်ကနိုင်ငံရေးပါတီခေါင်းဆောင်တွေကိုညူဒယ်လီမြို့တော်ဖိတ်ခေါ်ပြီးဆွေးနွေးပွဲတွေလှုပ်ဆောင်လာပါတယ်ဒါနဲ့ပတ်သက်ပြီး VOA ကမေးမြန်းတဲ့အခါမှာလည်းဥကိုကိုလေးနဲ့ International Network for Myanmar Spring Revolution အဖွဲ့ကဒေါ်သီရီနန္ဒာကအခုလိုပြောပါတယ်
တရုတ်ပြည်ဝင်ရောက်ဆွတ်ဖက်လာမှုပေါ်မှာနိုင်ငံကြီးဖြစ်တဲ့အိန္ဒိယက balance နေနဲ့သူကလည်းဝင်လာတဲ့အပေါ်မှာကျွန်တော်တို့ကကြိုးစိုးပါတယ်အဲကြိုးစိုးတယ်ဆိုတဲ့နေရာမှာကျွန်တော်တို့ဝင်လာပုံဝင်လာနည်းတွေမှာသူတို့နိုင်ငံရဲ့အကျိုးစီးပွားရှိတယ်လို့ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားနှစ်ခုတူညီဖို့လိုအပ်ပါတယ်အဲ့တော့ပြည်သူလူထုရဲ့စာနာကိုထင်ရစေမဲ့မြည်သည့်ပူပေါင်းပါဝင်ဆောင်ရွက်မှုမျိုးမဆိုကျွန်တော်တို့ကလက်ခံကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တည်တလောက်တော့ဟိုကျွန်တော်တို့ဒီဘက်ကအေအေတို့ဟို K ဟို KIO တို့သွား NUG တို့အဲ့ဒီအစည်းအဝေးကိုသွားတက်တယ်ဆိုတာကျွန်တော်မကြားမိပါဘူး။ဒီအတွက်ကြောင့်ဒီအဲ့ဒီစီနေပွဲတွေကတစ်ဖက်ကမင်းအောင်လည်းရဲ့ရွေးကောက်ပွဲကိုထောက်ခံမှုခေါ်ပြီးနားချတဲ့ပုံစံမျိုးတွေလောက်နေရတော့ကျွန်တော်တို့နိုင်ငံရဲ့ပြဿနာကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးကျွန်တော်တို့ပြည်သူရဲ့စန္ဒာကိုထင်ရမယ်လို့ကျွန်တော်တို့မယုံကြည်ပါဘူ
းကျမတို့ကဒီ Global Seminar ကြီးမှာပါဝင်ကြတဲ့တက်သည့်ပညာရှင်တွေမှာဆိုရင်တရုတ်အရေးကိုကျွမ်းကျင်တဲ့ပညာရှင်ကြီးတွေကတော်တော်များများပါဝင်နေရှင့်ဒါပေမဲ့ကျမတို့အနေနဲ့ဒီအိန္ဒိယနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွမ်းကျင်ပညာရှင်တွေအများကြီးကျမတို့လိုအပ်နေပါတယ်ကျမတို့လှုပ်ဆောင်ဖို့ရထားချက်တွေထဲမှာလည်းအိန္ဒိယကို approach လုပ်ဖို့ရပါပါတယ်ရှင်။
ဟုတ်ကဲ့။ဒါအပြင်သူတို့အနေနဲ့ပြည်တွင်းပြည်ပစစ်ကောင်စီစံကျင်ရေးအင်အားစုတွေနဲ့မကြာခဏ online ကနေနှီးနှောပလဲပွဲတွေကျင်းပပြီးဘုံရီမှန်းချက်ဖြစ်တဲ့စစ်အာဏာရှင်ပြုတ်ချရေးကိုတိုင်ပင်သွားမယ်လို့လည်းပြောပါတယ်။ဒါအပြင်လက်နက်ကိုင်အင်အားစုတွေအကြနယ်မြေဆက်ဆက်မှုအရာပေါ်ပေါက်လာတဲ့ပြိပခါတွေကိုလည်းငြိမ်းချမ်းစွာဖြေရှင်းကြဖို့တိုက်တွန်းနေတယ်လို့ပြောပါတယ်။အခုသတင်းစာရှင်းလင်းပွဲဟာပြီးခဲ့တဲ့အော်တိုဘာလ10ရက်နဲ့28ရက်နေ့တွေက NUG အမျိုးသားညီညွတ်ရေးအစိုးရဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေအပါအဝင်ကိုယ်စားလှယ်ပေါင်း140နီးပါးတက်ရောက်ခဲ့ကြတဲ့ online ဆွေးနွေးပွဲကနေချမှတ်ခဲ့တဲ့တရုတ်နိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုပြန်လည်ရှင်းပြတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီဆွေးနွေးပွဲကို online ကနေကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ဒီကိုခမောင်းစိုးမင်းပြောတော်တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော်တော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။2021ခုနှစ် February မှာစစ်အာဏာသိမ်းတာဟာတိုင်းပြည်တိုးတက်ရေးလမ်းကြောင်းကိုနောက်ပြန်ဆွဲလိုက်တာဖြစ်တဲ့အတွက်လုံးဝလက်မခံကြောင်း MRTV ရုပ်သံသတင်းတင်ဆက်သူဖြစ်ခဲ့တဲ့ကိုသူရိန်လင်က VOA ကိုပြောပါရယ်သုံးနှစ်ကျော်ကြာလာပြီမဲ့ပြည်သူအစိုးရလက်ထက်အာဏာပြန်ရမယ်လို့အခိုင်အမာယုံကြည်ထားတယ်လို့လည်းဆိုပါရယ်ရုပ်သံတင်ဆက်သူဖြစ်တဲ့14နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ကိုသူရိန်လင်ဟာစစ်အာဏာသိမ်းချိန်မှာမြန်မာအတန်ရုပ်မြင်သံကြား MRTV ကိုစစ်တပ်ကဘယ်လိုထိန်းချုပ်ခဲ့လဲဆိုတာကိုကိုယ်တိုင်တွေ့ကြုံခဲ့ရသူလည်းဖြစ်ပါရယ် CDM ဝန်ထမ်းကိုသူရိန်လင်ကိုထိုင်းနိုင်ငံတနေရာမှာမိုင်းအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ပေးထားပါရယ်ခင်ဗျာ
ကရင်ကိုရိုင်းခုဒီ CDM လောက်ခဲ့တဲ့အနေထားပေါ့နော်အဲ့တော့ပထမဆုံးကျမတို့သိချင်တာကဒီညီမရုပ်မြင်သံကြားမှာဒီလိုတည်ကြည်လာတိဆက်သူဖြစ်လောက်ခဲ့ရတယ်ပေါ့နော်အဲ့ဒီအတွေ့အကြုံဘယ်လိုရှိလဲရှိလဲ
ကျွန်တော်က2009ကနေစဝင်တာပေါ့2009ကနေဒီအာနာသိန်းနဲ့2021အထိပေါ့အဲ့ဒီတောင်းထမ်းဆောင်ခဲ့ပေါ့အဲ့တော့လုံတက်နေနေတော့14နှစ်လောက်တော့ရှိတာပေါ့အဲ့ဒီတော်တွဲမှာတော့ဒီတည်ကြည်ညာတာအဓိကနောက်ပြီးတော့တခြားသောဒီ producer တို့အဲနောက်ခံဇလန်းတွေနောက်ခံအတန်းတွေတော့အဆုံးပေါ့နော်ဒီ multimedia ပုံစံမျိုးပေါ့အကုန်လုံးတော့အဲတောင်းထမ်းဆောင်နေရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီမှာအခုကိုသူရင်းဒီ CDM အဖြစ်ပေါ်တော့လောက်ခဲ့ရတဲ့အဓိကအကြောင်းအရာကိုပြောပြပါအောင်ရှင
်အဓိကအကြောင်းကတော့ဟိုပါပေါ့ဘာလဲဆိုတော့ကိုကသူတို့လောက်ဝါတဲ့အခြေအနေတခုကိုလက်မခံနိုင်တာပေါ့ဘာဖြစ်လို့လဲဆိုတော့ဟိုတိုင်းပြည်ကဟိုအဲ့ဒီအချိန်ကာလမှာငကိုတဲဟိုကလည်းကိုဗစ်ကြောင့်နာနေတယ်ပေါ့အဲတော်တော်လေးကိုနလန်မထူနိုင်ဖြစ်နေအဲ့ဒီအချိန်မှာဟိုအကုန်လုံးကတက်ညီတက်ညီနဲ့ကုံလုံးဒီအစိုးရရောပြည်သူရောပေါင်းပြီးတော့တက်ညီလက်ညီနဲ့ပြန်ပြီးတော့နလန်တူအတွက်လုံနေတဲ့အချိန်မှာအခုမှနလန်ထခါစားလူနာလိုမျိုးပဲရှိနေတယ်သူကထပ်ပြီးတော့အဲ့လိုမျိုးဟိုအပွေးတက်တယ်လို့မျိုးအဲ့လိုမျိုးလှုပ်ချပလိုက်တော့ဒါကြီးကတော့လက်ခံနိုင်တဲ့အကြောင်းလည်းမရှိဘူး။နောက်ပြီးသူတို့ပြောသလိုသူတို့ဆွဆွဲတဲ့ကိစ္စကလည်းဘလုံးမှအိပ်ပင်မရှိဘူး။ဒါကြီးကဟိုလိန်လို့ပြုတ်လို့လည်းဟိုဟိုတူးတယောက်တည်းကကွက်ပြီးတော့လုံလို့လည်းရတဲ့ကိစ္စလည်းမဟုတ်ဘူး။ဒါအကုန်လုံးကတရားဝင်ကအသိမှတ်ပြုပြီးသားဒီ election ပါ냐ကိစ္စဆိုတာဒါကိုသူတို့ကဒါကြီးကိုဟိုယူမဲ့ဖွဲ့ရင်မဲ့ရှာပြီးတော့တမင်တကာပေါ့အပြည့်မရှိပြစ်ရှာပြီးတော့ငါတို့လုံးချင်းတို့လုံးတယ်ကွာဆိုပြီးတော့အဲအဲ့လိုပုံစံမျိုးကြီးပေါက်တော့မနိုင်မြောက်တော့ဘလို့မှတော့ကျွန်တော်တို့ကတော့လက်သက်မခံနိုင်ဘူးပေါ့အဲဒါကြောင့်အဲ့လိုလုပ်ပြတာပေါ့
ဒီမြမရုပ်မြင့်တန်ကြားပေါ့နော်အရင်တော့ကတော့ဒေါ်ဆန်းစုကြည်အစိုးရလက်ထက်မတိုင်ခင်ကတော့ဦးသိန်းစိတ်အစိုးရအဲ့မတိုင်ခင်တော့ကတော့ဒါအရင်စစ်အာဏာရှင်တွေပေါ့လေဒီစစ်အစိုးရတွေအုပ်ချုပ်ခဲ့တာဆိုတော့အဲ့တိုင်းမှာဟိုဒီပြပမီဒီယာတွေပေါ့ဥပမာ VOA RFA ဆိုရင်တို့အကျမတို့ VOA ဆိုလိန်နေဒီ RFA ညာနေဒီ BBC ပါဖြစ်တယ်ပေါ့เนาะဆိုတော့အဲ့ဒါမျိုးတွေကဒါကုသရေးကိုရိုင်းကရွာတယ်အဲ့လိုပြောတဲ့အခါမှာကုသရေးကိုရိုင်းကတကယ်ပဲကျမတို့ VOA ကလိန်နေရညာနေလို့ထင်လားရှင
်မနိုင်မြောက်တော့မထင်ပါဘူးဒါကဒီလိုမျိုးအပြင်မီဒီယာတွေကဟိုတင်ဆက်တယ်ဆိုတာတွေကဒါပြည်သူတွေရဲ့အတန်အစစ်မှန်ပဲလေဒီဆိုဒီသူတို့ဘက်ကကြည့်ရင်တော့ဟာဒါငါတို့မကောင်းကြောင်ပြောတယ်ငါတို့အစိုးရကိုဘယ်လိုသူတို့ကပုတ်ခတ်နေပါလဲမှန်တယ်ကသူတို့ကိုယ်နဲ့ကိုကမကောင်းလို့ပေါ့ကျွန်တော်ပြောတာဟိုကိုကကိုဟိုစကားဝင်တော်ရှိရကိုကောင်းဝင်ကောင်းမရွေးတော့သူတို့ကိုယ်နဲ့ကိုကမကောင်းလို့ဒါဒီအပြင်ကမီဒီယာတွေကထောက်ပြတာကိုသူတို့ကလက်မခံနိုင်တာလीအဲ့အဲ့ဒီဘောမျိုးပေါ့မှန်ဟိုခုနကမပြောသလိုခုနဒီ BBC လိမ့်လိမ့်ပါ냐ဆိုတော့အဲ့ဒါတွေကလည်းမှန်တယ်ပြောကျွန်တော်ပဲရုတ်ခဲတာနေပဲပုံလုံးကဒါပေမဲ့ရွတ်နေတဲ့အချိန်မှာလည်းအဲကိုကအလုပ်တစ်ခုကိုလုပ်ပေးလိုက်ရတယ်လုပ်လိုက်ရတယ်ဆိုတော့သဘောမျိုးပဲရှိတယ်တကယ်ကိုနှစ်နှစ်ကကကြီးဒါကြီးကလိန်နေတယ်ဒါကြီးကညာနေတယ်အဲ့လိုမျိုးခံစားချက်မျိုးတော့မရှိဘူးကျွန်တော်က
အဲ့ဒီခါကျတော့ကိုကဟိုသတင်းတင်ဆက်သူအနေနဲ့ပေါ့နော်သတင်းတွေအချက်အလက်တွေကိုကိုကတင်ပြရတဲ့ခါမှာဒီသတင်းတွေမှန်ကန်မှုရှိမရှိဆိုတာကအပေါ်ရဲ့ဒီမြမရုပ်မြင်သံကြားမှာအဲ့လိုသတင်းအချက်အလက်စစ်ဆင်မှုပေါ့နော်တင်ဆက်သူကိုယ်တိုင်ပြောဆိုမှုတွေကိုသူတို့ဘယ်လိုဟိုပုံစံမျိုးစီမံလဲရှင်
အဲ့ဒါကနည်းနည်းတော့ရှုပ်ထွေးတယ်ရှုပ်ထွေးဆိုတာဒီလိုသူကကျွန်တော်တို့ကဟိုအပြင်ဟိုသတင်းလိုက်တဲ့ခါမှာအပြင်ပါမီဒီယာတွေနဲ့ကျွန်တော်တို့တူတူတောင်းတထမ်းဆောင်လာတဲ့ခါတွေရှိတယ်အဲ့ခါကျရင်ကျွန်တော်သတိထားမိတာဟိုကျွန်တော်တို့မှာဟိုဖော်မတ်ချပြီးတာပေါ့နော်ဘောင်တစ်ခုရှိတယ်အဲ့ဒီဟာထက်ကြော်ပြီးတော့ကျွန်တော်တို့ကဟိုမေးမြန်းလို့မရမေးခဲ့လို့ရှိရင်လည်းရလာတဲ့အဖြေကကျွန်တော်တို့ကရမ်းကန်အောင်ထိုင်လို့မရအဆင်စင်တင်ပြအဆင်စင်တင်ပြပြီးတော့သူကဒါမထဲနဲ့ဒါထဲဒါပဲ Olympic အဲ့လိုပေါ့ attic လောက်ရတော့ဗောနော်ဒီမိကုံ၅ခုမိလိုက်၅ခုစလုံးထည့်ရမယ်လို့ထည့်လို့လည်းမရအောင်အဲ့တော့ဒီအပြင်မီဒီယာတွေကကျတော့သူမေးတာကျတော့ဟိုပြောမယ်ဆိုရင်အရန်ကိုသူတို့ကဟိုအရန်ပညာပါတယ်နောက်ပြီးတော့ပြည်သူတွေအတွက်လည်းတကယ်ကိုထိရောက်တဲ့မိကုံမျိုးတွေမေးနိုင်တယ်အဲအစဆွဲထုတ်နိုင်တယ်ဗောပို့ပြီးတော့ပို့ပြီးတော့ဘယ်လိုပြောမလဲပို့ပြီးတော့အကျိုးရှိတယ်ဗောသူတို့တင်ပြလိုက်တဲ့ဟာတွေကအဲ့ကျွန်တော်တို့ဘက်ကကျတော့ formal ကြီးဒီဒါဆိုရဒီကလုတ်တယ်ဒါအကောင်းလေဆိုရလုတ်တာဆိုရလုတ်တဲ့ခါမှာဘလို့ခက်ခဲရှိပြီးပြူပေါင်းကြပါပါလေဒါတလောင်းလည်းမပြီးနေဆိုတော့ခုနပြောတဲ့သတင်းတင်ဆက်ပုံတွေအဲဟိုအဲ့လိုပေါ့ policy ဘိုင်းနေရာကြတော့ဒီပြင်ပမီဒီယာပို့ပြီးတော့ကျွန်တော်တို့ထက်ဒီအစိုးရမီဒီယာထက်ပို့ပြီးတော့ဟိုလုတ်တာခိုင်တာရှိတယ်ပို့ပြီးလွတ်လပ်ခွင့်ရှိတယ်ပေါ့ကျွန်တော်တို့ကတော့မှန်တယ်ပြောရင်ဘလို့မှမလွတ်လပ်ဘူး
ဟုတ်ကဲ့အဲ့တော့အစိုးရဒီရဲ့မီဒီယာသတင်းဌာနတစ်ခုအနေနဲ့ဆောင်ရွက်ရတဲ့ဆိုတဲ့အခါကျတော့ဥပမာအခုလူထုရဲ့တုံ့ပြန်မှုတွေပေါ့နော်အခုဆိုရင်စစ်ကောင်းဆောင်နေပေါ့လေသူတို့ရဲ့ဒီရဲ့ဒီအလှုပ်ရှားမှုတွေသူတို့ဆောင်ရွက်တာတွေကိုသတင်းဖြစ်ကြေညာတဲ့အခါမှာလူထုကအဲ့လိုပြန်ပြီးတုံ့ပြန်တာပေါ့နော်သူတို့တော်တော်လေးအဲ့ဒီလိုကိုတင်ဆက်တဲ့အခါမှာလူထုရဲ့တုံ့ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားရလဲဘယ်လိုဖြစ်လဲရှင်
လူတို့ကတော့ဘလို့တုံ့ပြန်လဲဆိုတော့ဒါကအစိုးရမီဒီယာဆိုတော့ကျွန်တော်တို့ကဟိုအစိုးရရဲ့ဝါဒကိုဖြန့်ချီပေးတယ်ပရိုပဂန်ဒါအဆင့်လောက်ပဲသူတို့လည်းဟိုလက်ခံထားကြတာပေါ့အဲ့တော့တိတ်အပြင်ရမီဒီယာတွေလို့တော့ကျွန်တော်တို့မီဒီယာကိုတော့ကျွန်တော်တို့ဒီအစိုးရမီဒီယာကိုတော့သူတို့ကတော့ဟိုတိတ်ပြီးတော့ဟို သိကြိုက်မယ်လို့တော့မထင်ဘူးလေအပြင်ကဒီကြည့်လူလူကအဲ့လိုတော့ထင်တယ
်ဆိုတော့ကိုသူရိကိုယ်တိုင်ထောက်ပြသွားတာပေါ့သတင်းလွတ်လပ်ခွင့်မှာလေအစိုးရမီဒီယာဆိုမှပဲလွတ်လွတ်လပ်လပ်တင်ပြခွင့်အနည်းဆုံးပေါ့နော်ရှိတင်တယ်ဆိုတဲ့အနေအထားမျိုးတွေမှာအခုကိုကိုရိုင်းကြုံခဲ့ရတဲ့ခါမှာအဲ့ဒီသတင်းလွတ်လပ်ခွင့်ပေါ့နော်ကိုခံစားခဲ့ရတဲ့အဲ့ဒီဒီအနောက်စာသတင်းကြေညာသူဖြစ်နေကြတော့ဘလို့ဖြစ်ခဲ့လို့ရှင
်အရန်ကိုဝင်ဖြစ်ပါလေကျွန်တော်တို့တော်တော်လေးကိုဟိုသတိထားရတယ်သတိကြီးကြီးထားရတယ်ပေါ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီဒီဆိုရမီဒီယာမှာအနောက်စာလုံးနေတာကျိုးတန်းပေါ်လမ်းလျှောက်နေရတယ်လို့ပဲဟိုအခုအာယုံထွေပြားလို့မရဘူးမှားဝိုက်ဆိုတာလည်းအဲ့ဒါအောက်ကိုဖုတ်နေပြုတ်ကြပါမှာပဲဟိုအရန်ကိုလည်းကန့်သက်ချက်တွေများတယ်စီကန်းချက်တွေများတယ်ကျွန်တော်ဟိုဟာပေါ့ BBC ကလာပြီးတော့ကျွန်တော်တို့ကိုဦးသိန်းစိန်လက်ထက်က training လာပေးဘူးတယ်အဲ့တုန်းကမှတ်ချက်ပေးသွားသေးတယ်ကျွန်တော်တို့မဟုတ်ရကျွန်တော်တို့ကိုနိုင်ငံလိုက်တက်ရတယ်အဲ့ခါမှသူကပြောလဲဆိုတော့ဒီကဘာမှာတဲ့ဒီကြောက်ရွံ့ကြီးလိုပဲထိုင်ပြီးတော့တကယ်ဟိုဟိုစိုးရင်ကြီးစွာနဲ့ကြောက်ရွံ့ကြီးလိုထိုင်ပြီးတော့သတင်း presentation လုပ်တယ်နှစ်နိုင်ငံပဲရှိတယ်မြောက်ကိုရီးယားနဲ့မြန်မာနိုင်ငံတဲ့အဲ့အဲ့မြောက်ကိုရီးယားကတော့သူတို့ချိန်လို့မရအောင်တော့မြန်မာနိုင်ငံတော့အဲ့ချိန်မှာတော့စပြီးတော့ reform လုပ်နေပြီဆိုတော့အဲ့လိုဟိုချိန်ချင်းဖြစ်အောင်ဆိုရင်သူတို့ကတော့ဝိုင်းပြီးတော့ဟိုလာပြီးတော့ဟိုဟို training ပါညာလာပေးတာပေါ့လေဒါပေမဲ့ပေးတဲ့ချိန်မှာတော့ဟိုရတယ်လေ training ပေးတဲ့ချိန်မှာတော့ချိန်ချင်းဖြစ်တယ်ဒါပေမဲ့တကယ်ဒီ online ပေါ်တက်တဲ့ခါကျတော့မရအောင်အဲ့လိုလုတ်ခွင့်လည်းမရအောင်လုတ်လို့လည်းမရအောင်အဲဟိုဘောထုံးစံတိုင်းရှေးရိုးဆွဲတွေပေါ့ဒါကငါတို့ကစံတုံးတတ်မှတ်ချက်ရှိတယ်ဘယ်လိုဖြစ်ရမလဲပင်ကြပြန်အဲ့လိုမျိုးတွေပေါ့အဲ့ဒီအောင်အဲ့ဒီစံတုံးတတ်မှတ်ချက်တွေအောက်မှာပဲကျွန်တော်တို့ကထုံးစံတိုင်းကြောက်ရွံ့ကြည့်လို့ထိုင်ပြီးတော့ presentation လုပ်ပေးနေရအဲ့လိုမျိုးဖြစ်နေတယ်ပေါ့အဲ့သတင်းတွေကလည်းအမားတို့လည်းသိပါတယ်ဘာမှသူထူးဆန်းအံ့ဩဖွယ်ရသတင်းတွေဘာမှမရှိဘူးအဲ့လိုမျိုး
โอเคအဲ့ဒီမှာဒီဥမာဆိုရင်ဒီကိုကရင်ဆိုရင်ဒါ election 2015ရူပါရူပေါ့เนาะအဲဖြတ်တန်းခဲ့ရတဲ့ဒီရွေးကောက်ပွဲတတိယနေနဲ့ပတ်သက်ပြီးတော့အဲ့တော့လွတ်လွတ်လပ်ပြောခွင့်ရတာလားအဲ့ဒီလိုမျိုးအဲ့တော့ဆိုဒါတောင်ဆန်းစုကြည်တို့ရဲ့ဒီ energy party ကလည်းနိုင်လာတဲ့ချိန်မှာဒီရွေးကောက်ပွဲတတိယနေကိုလုတ်ခဲ့ရတဲ့အချိန်မျိုးကဘယ်လိုရှိခဲ့လဲရှင
်အဲ့ဒီတော့တော့ကျွန်တော်တို့ဟိုဟာ live တွေပါတွေပြောခဲ့ရတယ်အဲဒီမဲဆန္ဒနယ်မှာအဲဟိုဘလော့ပါစနေနဲ့ပဲလွတ်တော်မှာကတော့နိုင်သွားပါပြီ။ဘာညာအဲ့လို presentation လေးတွေတော့လုပ်ခဲ့ရတယ်။အဲတခြားတွေ့တူတူတော့အဲ့လိုမျိုးဟိုထုတ်လွှင့်ခဲ့ရတော့မရှိပါဘူး။ဟုတ်ကဲ
့။အဲ့ဒါကဟိုဒီမြမတန်ကိုတာဝန်ယူထားတဲ့အုပ်ချုပ်သူနဲ့ဆိုင်လာဟိုအပေါ်ကဒီဥမာဦးသိန်းစိန်တို့အစိုးရမျိုးဒါမျိုးစစ်အစိုးရတွေကတိုက်ရိုက်သူကဟိုကညွှန်ကြားမှုပေးရလားဘယ်လိုပုံစံမျိုးရှိလဲ။
ဟိုများသောအပြင်ကတော့အပေါ်ကနေညွှန်ကြားဖို့လာတာများတယ်ကျွန်တော်တို့လေအဲဒါပေါ်တော့ဒီသတင်းတခုကိုသွားရိုက်လိုက်ဒါပေါ်တော့ဒီလွတ်တော်ကိုသွားပြီးတော့ရိုက်လိုက်အဲဒီဌာနဆိုင်ရာရဲ့အဲလှုပ်ဆောင်ချက်တွေသွားရိုက်လိုက်ဆိုတော့ဒါအပေါ်ကနေလာတာပဲကျွန်တော်တို့အောက်ကနေသွားတာမဟုတ်သူကဟိုဘောဟိုဘယ်လိုပြောမလဲဟို bottom up သွားတာမဟုတ် up to bottom သွားတာသွားအဲ့လိုမျိုးအောက်ကအောက်ခြေကဘာမှဟိုစပြီးတော့လုတ်လို့မရဘူးလုတ်ပိုင်မှမရှိဘူးလုတ်လို့လည်းလုတ်ခွင့်လည်းမပေးတာဘူးအပေါ်ကနေပဲအစင်းစင်းစီစဉ်သွားမယ်။
အဲ့တော့ဒေါ်ဆန်းစုကြည်အစိုးရဖြစ်လာတဲ့အခါမှာဒေါ်ဆန်းစုကြည်အစိုးရဖြစ်လာတဲ့အခါမှာအပြောင်းလဲတွေရောဖြစ်လာတာမြန်မာယုံမြင်တန်ကြားရမှာနိ
။ဟုတ်ကဲ့ဖြစ်လာပါလေ။ပြောင်းလဲရတော့ဖြစ်လာတဲ့ဆိုတာဟိုပေါ့ဟိုခုနပြောတဲ့ဒီသတင်း presentation ပိုင်းရောနောက်ပြီးတော့သတင်းလွတ်လပ်ခွင့်ရတော့အမှန်တမ်းပြောရင်တော့ဟို 100% အပြည့်ဝတော့မရဘူးပေါ့။မရဘူးဆိုရင်မဲ့လို့ဒီအရှိရဒီဟိုအုပ်ချုပ်ခဲ့တဲ့အစိုးရဆက်ဆက်ရဲ့ဒီသတင်းစီစဉ်မှုနဲ့နှိုင်းယှဉ်လို့ရှိရင်တော့အများကြီးလွတ်လပ်လပ်ဒီတရင်ကိုအထုတ်ဖော်ခွင့်လေးအဲ presentation လုပ်ခွင့်လေးအဲ့လိုမျိုးတွေတော့ရခဲ့ပါတယ
်အဲ့တော့ဟိုကျမတို့ကြားတာဆိုလို့ရှိရင်ဒီစစ်ခုစစ်ကောင်စီကသူတို့အာဏာသိမ်းဖို့လုပ်တဲ့အချိန်မှာဟိုမြန်မာရုပ်မြင်သံကြားကိုလည်းသူတို့အရင်ဆုံးသူတို့ဝင်ပြီးတော့စီးရယ်ပေါ့နော်အရင်ဆုံးသိမ်းနေဆိုတာမျိုးလည်းကြားဆိုတော့အဲ့ဒီအချိန်လေးကိုရောဘယ်လိုမြင်ခဲ့ရလဲဘယ်လိုတွေ့ကြုံခဲ့ရလဲ
ဟုတ်တွေ့ကြုံခဲ့ရပါတယ်ကျွန်တော်ဆိုအဲ့ဒီရဲအဲ့ဒီအချိန်ကရုံထဲမှာပဲရှိနေတာရုံထဲကဝန်ထမ်းအရာမှာပဲရှိနေတာဆိုတော့အဲနှစ်နိုင်ခွဲလောက်မှာ line တွေပြတ်သွားတယ် line ပြတ်သွားတဲ့အချိန်မှာကျွန်တော်ကအဲ့မှာအိတ်လိုက်တယ်အိတ်ပြီးတော့ no လဲ no လောက်ရောကိုကယုံသွားဖို့လုပ်တဲ့အခါမှာအဲ့အတူနေတဲ့ဆရာတယောက်ကအမေမသွားနဲ့တော့အားလုံးပြီးသွားပြီနောက်ကျသွားပြီ TV ကိုကြည့်လိုက်ပိုင်းမှာ TV မှာတော်လိုက်သူတို့တွေကြီးတက်နေရတယ်တခြင်းတွေလွှင့်တော့တောက်လျှောက်အဲ့အဲ့အချိန်ဒီကိုကကိုမယုံနိုင်သေးဘူးဟုတ်လားဟုတ်လို့လားတကယ်ကြီးလားဒါသမင်သက်သက်လွှင့်နေရမဟုတ်ဘူးလားမဟုတ်ဘူးသူကတကယ်ကိုဖြစ်သွားပြီဖြစ်သွားပြီးတော့အဲကျွန်တော် license ဆုလိုက်သေးရပါဘောအဲ့မှာ cycle လေးနဲ့ထွက်ပြီး license ဆုရတော့အဲကျွန်တော်တို့အကုန်လုံးတော့အကျေကျိုးသဘောမျိုးပေါ့ဝန်ထမ်းတွေလုံးဝဘယ်မှလည်းပြင်မထွက်တော့ဘူးဝန်ထမ်းဆိုအရာတမှမနေကျွန်တော်လိုက်ပြီးတော့လေ့လာလိုက်တဲ့အခါကျတော့သူတို့အာဏာဝင်သိမ်းသွားတဲ့တပ်တွေကဒီနေကန်တပ်တွေမဟုတ်ဘူးနေကန်တပ်တွေဆိုတာကျွန်တော်တို့ကသိတယ်မြင်လိုက်တာကြီးလိုက်တာနဲ့လက်မောင်းဘတ်တဆိတ်ကိုကြီးလိုက်တာနဲ့ဒါသိတယ်အ အခုကလမောင်းပတ်တဆိတ်တွေကကံဝရန်ပတ်တဆိတ်တွေဖြစ်နေတယ်သူတို့ရဲ့အာဏာသိမ်းဖို့အတွက်ကိုဟိုသူရွေးချယ်ထားတဲ့တပ်တွေလို့ယူဆတာအဲ့ဒီတပ်တွေအကုန်လုံးကိုတရုံလုံးကိုသိမ်းလိုက်တာ
ဟုတ်အဲ့ချိန်မှာဒီတည်င်းဒီအဲ့လိုအာဏာသိမ်းတာနဲ့ပတ်သက်ပြီးတော့တည်င်းကျင်ညာတဲ့သူတွေဟိုဒီအဲ့ရရုံးမြင့်တန်ကြားမှာထမ်းဆောင်နေတဲ့ဝန်တန်းနေနေရောဘယ်လိုလုပ်ရလဲ
ဘယ်လိုအဲ့ဒါတော့ကျွန်တော်သိသလောက်ကအဲ့ဒီနေ့မှာကျွန်တော်တို့ကိုဘာမှပေးမလို့ဘူးယုံနေလဲပေးမဝင်ဘူးကျွန်တော်သိသလောက်ကလူကြီးတွေတော့မှတချို့သောတောင်ဝန်ရှိတဲ့လူကြီးတွေတော့မှယုံနေပေးမဝင်ဘူးအဲ့ဒါအဲ့ဘယ်သူကလုပ်တာဆိုအဲ့ဟိုဘာစစ်တပ်ကပဲဖိုင်တာပေါ့တိုက်ရိုက်အမိန်နေပေါ့အဲပေးမဝင်တော့ပဲနဲ့ဘာအဲ့ဒီနေ့မှာတွင်သမျှ program တွေအားလုံးဒီမြောက်တွေမှာလွှတ်မြောက်ရီယာဒီ MWD ဆိုတဲ့မြောက်ရီယာဒီသူတို့ဝင် control လုပ်သွားတယ်လုပ်ပြီးတော့အဲ့သူတို့ရဲ့ logo မှာလဲကျွန်တော်တို့ MRD logo တက်သွားတယ်အမှန်တကယ်ကျွန်တော်တို့ MRD ကလုပ်နေရတယ်မဟုတ်ဘူးသူတို့ရဲ့ military media ကနေပြီးတော့ဝင်ပြီးတော့ထိန်းချုပ်သွားတယ်ဒီမြောက်ရီနဲ့ MRD ဆိုတာကလဲသူတို့ချင်းချင်းကဟိုလို့ပြောမယ်ဟိုသူတို့ရဲ့ control တွေကလုပ်လို့ရတယ်သူတို့ဟို fiber ဟိုတွေရှိရပါဘူး fiber စကြောင်းနေတယ်
အော်ဒါသူတို့တွေကအရင်တည်းကဟိုကဒါအရေးပေါ်လုံးလို့ရှိရင်ဒါဒီမြမရုပ်မြင့်တန်ကြာလွှင့်နေတဲ့ခါရီမန်တမျိုးကိုသူတို့မြောက်ဒီလိုင်းရလွှင့်လို့ရအောင်လေအရင်တည်းက
အကုန်လုံးစီမံထားပြီးသားအဲကျွန်တော်သိသလောက်ကကျွန်တော်တို့သတင်းကမ်းမှာကျွန်တော်သတင်းဘက်ဘုတ်အတွက်ကျွန်တော်တို့သတင်းကမ်းမှာထိုင်ပြီးကင်မရာရှိမှာထိုင်ပြီးတော့အဲဟိုထိုင်ပြီးတော့လုံးနေကိုင်းနေပြောဆိုနေတာတွေဘာညာလဲအားလုံးကိုဒီမြောက်တွေကအကုန်ထိုင်ကြည့်နေလို့ရတယ်
အဲ့လိုစစ်တပ်ပေါ့နော်အခုအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့ကဒီမီဒီယာတွေပေါ်မှာမီဒီယာလုပ်ငန်းပေါ်မှာသူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲ
မီဒီယာကိုအသုံးချတာပဲလေဘာလဲဆိုတော့ကျွန်တော်တို့ MRTV က state owned media လေဒါနိုင်ငံဟိုအစိုးရပိုင်းနိုင်ငံပိုင်း media ဒီမြောက်ရီကလွှင့်တဲ့သတင်းနဲ့မြန်မာ MRTV ကလွှင့်ထားတဲ့သတင်းနဲ့ဆိုလို့ရှိရင်နိုင်ရှင်ကြည့်လို့ရှိရင်ဒီတကဘာလုံးကစောင့်ကြည့်ကြတာတကဘာလုံးကတကယ်ကိုအလေးပေးပြီးတော့ကြည့်တာတကဘာလုံးကအဲဟိုတရားဝင်ကိုကြည်ရသည် MRTV ရပါကြည်ရမြောက်ရီကြည်ရမဟုတ်ဘူးဆိုတော့မြောက်ရီအဲ MRTV ကပြောသွားတဲ့သတင်းထုတ်လွှင့်ချက်ကြေညာချက်တည်ဒါအတီးပဲဘာလို့လဲဆိုတော့အစိုးရရဲ့အာပေါ်မဟုတ်လို့အဲဟိုကကျတော့မြောက်ရီကျတော့သူတို့ကကျတော့ဒီစစ်တပ်ရဲ့အဲဘယ်လိုပြောမလဲစစ်တပ်အရန်ပေါ့အရန်ရုပ်တံလွှင့်ဌာနအနေနဲ့အဲ့အဲ့ level လောက်ပဲရှိတာပေါ့ဒါကြီးကကျတော့တနိုင်ငံလုံးနဲ့သက်ဆိုင်တယ်ဆိုတော့ဒီ MRTV ကိုမှန်တိုင်းပြောတော့သူကအသုံးချတာပဲလေသူတို့ရဲ့စစ်တပ်ရဲ့ဒီဟွာတွေကိုလှုပ်ဆောင်ချက်တွေအဲပေါ်လစီတွေသူတို့လှုပ်ဆောင်ချက်တွေအဲ့အရာတွေကို MRDB ကထုတ်လွှင့်မှာသူကတကဘာလုံးကသိပဲအကုန်လုံးကသိမြင်နိုင်ပဲအဲ့ဒီရွေးချက်နဲ့သူတို့အသုံးချလာတာ
ခု3နှစ်ကျော်ကြာလာပြီးတဲ့အချိန်မှာရောကုသရိတ်ကဒီမြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့ဆိုရင်ညှော်လင့်ချက်ကရှိလားရှိ
ဟုတ်ရှိပါလေဟွာကျွန်တော်တို့ကကျွန်တော်တို့ပဲနိုင်ပါမယ်ဒါကတော့ဒီလိုပဲကျွန်တော်ကတော့တတိချက်ယုံကြည်ထားတယ်ဒီရင်တို့ထားမယ်ကျွန်တော်ဒီဖြစ်ပဲဖြစ်မှာဒီကျွန်တော်တို့နိုင်မယ်လို့ယုံကြည်ရတော့လဲကျွန်တော်ဒီလမ်းကိုကျွေးခဲ့ဆက်ပြောလဲကျွန်တော်ဆက်ပြောချောင်း
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင့်အခုလိုချိန်ပေးပြီးတော့မင်းရဲ့မိန်းကလေးကိုဖြေပေးရတဲ့ကျေးဇူးတင်ပါတယ
်မြမဒါနမြမရုပ်မြင်သံကြားကစီဒီအန်ဝန်ထမ်းကိုသူရင်လွင်ကိုမအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းပြီးတော့အပတ်စဉ်မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်တဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတင်ငွေနေနေညာပိုင်းမြမဘာသာအစီအစဉ်တွေကိုညစနေတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်မကြခင်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
် VOE ကနေ2024ခုနှစ်နိုဝင်ဘာ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ဒီလိုင်းဒိုမီတာ1925 30နဲ့လိုင်းလိုက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာတရုတ်ဆိုရဟာ KIA အပါဝင်မြောက်ပိုင်းအဖွဲ့တွေကိုနိုင်ငံရေးအရာဖိအားပေးတဲ့အနေနဲ့နယ်စပ်ဂိတ်တွေကိုပိတ်ပစ်ခဲ့ပါတယ်တရုတ်ဘက်ကကုန်စည်တွေမြန်မာနိုင်ငံထဲကိုမတင်သွင်းနိုင်တော့တဲ့အတွက်ကချင်နဲ့မြောက်ပိုင်းဒေသတွေမှာစေဝါနဲ့လူသုံးကုန်ပစ္စည်းတွေရှားပါပြက်လက်လာပါတယ်အလားတူတရုတ်နိုင်ငံအတွက်စစ်ဖက်နဲ့တန်ဖိုးမြင့်ဤပညာပစ္စည်းတွေထုတ်လုပ်ဖို့အတွက်မြေရှားလိုအရေးပါတဲ့တပ်ထုတွေပါဝင်မြန်မာဘက်ကကုန်စည်တွေကိုလည်းတရုတ်နိုင်ငံထဲကိုမတင်ပို့နိုင်တော့ပါဘူးနယ်စပ်ဂိတ်တွေပိတ်လိုက်တဲ့အတွက်တရုတ်ကုန်စည်တွေမြန်မာဘက်ကမဝင်တော့သလိုတစ်ဖက်မှာလည်းတရုတ်ကုန်စည်တွေမရောက်ရတော့ပါဘူး။ဒါကြောင့်မို့နယ်စပ်ဂိတ်တွေပိတ်လိုက်ရတဲ့တရုတ်တို့လုံရဟာရေရှည်မှာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာအကြောင်းကိုစောင်းမရှင်ပြည်သွင်းနိုင်ကကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေနိုင်ငံရေးဖိအားပေးလိုတဲ့ရည်ရွယ်ချက်နဲ့နေစားကိတ်တွေပိတ်ပစ်ခဲ့တဲ့တရုတ်တို့ရဲ့လှုပ်ရရေရှည်မှာအလုပ်ဖြစ်ပါမလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတရုတ်အစိုးရအပြင်းထန်ဖိအားပေးနေတဲ့ကြားကပဲ KIA ဟာကချင်ထုတွေတတ်တဲ့နယ်မြေတွေဖြစ်တဲ့ပန်ဝါချီဖွေလော့ဆော်ဖီမော်စဒုံကမ်ပိုက်တီစတဲ့ဒေသတွေကိုတိုက်ခိုက်သိမ်းပိုက်နေတာတွေ့ရပါတယ်ပန်ဝါချီဖွေလော့ဆော်ဖီမော်စတဲ့ဒေသတွေဟာမြေရှားတပ်ထုအဓိကထွက်ရှိရာနယ်မြေတွေဖြစ်ပါတယ်အမေရိကန်ဒေါ်လာဘီလီယံချီတန်ဖိုးရှိတဲ့မြေရှားတပ်ထုထွက်ရှိရာနယ်မြေတွေကိုကချင်ထုဒေသတစ်လက်ထဲကနေ KIA ကတိုက်ခိုက်သိမ်းပိုက်လိုက်တာဖြစ်တဲ့အတွက်မြေရှားတပ်ထုရဲ့အနာဂတ်ပိုင်ရှင်ဟာ KIA ဖြစ်လာတော့မှာဖြစ်ပါတယ်။ရှားဘာဘီတံမိုးရှိလာတဲ့မြေရှားတပ်ထုဟာတရုတ်ကိုအဓိကတင်ပို့တာဖြစ်တဲ့အတွက်မြေရှားတပ်ထုရရှိရေးမှာတရုတ်အနေနဲ့အဓိကဆက်သွယ်ရမယ့်အဖွဲ့အစည်းဟာ KIA အဖွဲ့ဖြစ်လာပြီလို့ဆိုရမှာဖြစ်ပါတယ်။ကချင်ထုဒေသတစ်ကိုစခုံတရိန်ဦးဆောင်တဲ့ကချင်ဒီမိုကရေစီတစ်တမတော် NDAK အဖွဲ့ကထိန်းချုပ်ထားတာပါ။စခုံတရိန်ဟာ KIA တပ်မှုတစ်ဦးဖြစ်ပြီး1968ခုနှစ်မှာ KIA ကခွဲထွက်ကာဘကပနဲ့ပူးပေါင်းခဲ့သူဖြစ်ကြောင်းသိရပါတယ်။1989ဘကပပြိုကွဲတဲ့အခါစခုံတရိန်ဟာကချင်ဒီမိုကရေစီသစ်တပ်မတော် NDKA အဖွဲ့ကိုဖွဲ့စည်းတည်ထောင်ခဲ့ပါတယ်။အဲဒီနောက်စခုံတရိန်ဟာ1990မှာနဝတ္တစစ်အစိုးရနဲ့ငြိမ်းချမ်းရေးစာချုပ်ချုပ်ဆိုကာပန်ဝါမှာဌာနချုပ်အခြေစိုက်ပြီးကချင်အထုဒေသတစ်ကိုစိုးမိုးခဲ့တာဖြစ်ပါတယ်။အခုအခါမှာတော့စခုံတရရင်ရဲ့ကချင်အထုဒေသတစ်နယ်မြေအားလုံးနှိပါဟာ KIA လက်အောက်ကိုကျရောက်သွားခဲ့ပြီဖြစ်ပါတယ်။ဒီအကြောင်းကို ARD သတင်းဌာနကမြေရှားတပ်ထုအနာဂတ်ပိုင်ရှင်သစ် KIA ဖြစ်လာလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုနိုဝင်ဘာ12ရက်နေ့ကဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာဒေါ်လာဘီလီယံချီတန်သည့်မြေရှားတပ်ထုထွက်ရှိရာတရုတ်မြန်မာနယ်စပ်ကချင်အထုဒေသတစ်နယ်မြေအားထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်ပြီးနောက်မြေရှားတပ်ထုထုတ်လုပ်မှုလုပ်ငန်းများ၏အနာဂတ်အုပ်စိုးသူဒေအဖြစ်ကချင်လွတ်လပ်ရေးတပ်မတော် KIA ကနေရာယူလိုက်ပြီဖြစ်သည်လို့យေတာထားတာတွေ့ရပါတယ်။ဒါ့အပြင်2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့မြေရှားတပ်ထုထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ 1.4 ဘီလီယံအထိတန်ဖိုးရှိခဲ့တယ်။မြေရှားတပ်ထုထုတ်လုပ်မှုဟာယခုအခါမှာစစ်တပ်အာဏာမသိမ်းခင်ကာလကတည်းက40ရာခိုင်နှုန်းကျော်တိုးလာတာတွေ့ရတယ်လို့ Global Witness အဖွဲ့ရဲ့2024မေလကထုတ်ပြန်တဲ့အစီရင်ခံစာမှာပေါ်ပြထားတဲ့အကြောင်းလေးရေးသားထားပါတယ်။မြေရှားတပ်ထုထုတ်လို့ရနယ်မြေကိုထိန်းချုပ်လိုက်တဲ့အတွက် KIA ရဲ့စီးပွားရေးဟာပုံမတော်နှင်းလာတော့မှဖြစ်တယ်လို့လဲလေလာသူတူရဲ့မှတ်ချက်ကို ARD ဆောင်းပါးမှာပေါ်ပြထားပါတယ်။မြေရှားတပ်ထုဟာလျှက်စစ်ကမိုဘိုင်းဖုန်းနဲ့လေယာဉ်လျှက်စစ်တာဝန်ဆက်များမှာအသုံးပြုတဲ့တန်လိုက်များထုတ်လို့ရမှာအရေးပါတဲ့ပစ္စည်းဖြစ်ကြောင်းသိရပါတယ်။ဒီကဘာလုံးမှာနစ်စင်မြေရှားတပ်ထုတန်ချိန်2,400,000လောက်တူးဖော်ကြတယ်။အဲ့ဒီထဲကတန်ချိန်3,400,000လောက်ဟာတရုတ်ကထုတ်လုပ်တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒစစ်တမ်းကခန့်မှန်းပါတယ်လို့နိုဝင်ဘာ5ရက်နေ့ VOA သတင်းကဆိုပါတယ်။တရုတ်ဟာမြန်မာမြေရှားတပ်ထုကိုတင်သွင်းပြီးကမ္ဘာဈေးကွက်ထဲကိုပြန်လည်တင်ဖို့ရောင်းချနေတာဖြစ်ကြောင်းနဲ့ကမ္ဘာမြေရှားတပ်ထုရဲ့50ရာခိုင်နှုန်းဟာမြန်မာပြည်ကထွက်ရှိတာဖြစ်တဲ့အကြောင်းတရုတ်နိုင်ငံအခြေစိုက်Global Times သတင်းစာကသတင်းရေးသားတဲ့အကြောင်းကိုလည်း VOA သတင်းမှာဖော်ပြထားပါတယ်။မြမပြည်တွင်ရေးမငြိမ်သက်မှုတွေကြောင့်မြေရှားတပ်ထုထုတ်လုပ်မှုအပေါ်အကျိုးသက်ရောက်စေမှာဖြစ်ပြီးနိုင်ငံတကာဈေးကွက်မှာမြေရှားတပ်ထုဈေးတွေဆက်တက်လိမ့်မယ်လို့ Global Times သတင်းကဆိုပါတယ်။ ISP မြန်မာရဲ့မြင်ကွင်းကျန်မှတ်စုများအမှတ်128မရေမရာဖြစ်နေသောမြေရှားတူဖော်မှုများမှာအခုလိုဖော်ပြထားတာတွေ့ရပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ကတရုတ်နယ်စပ်မှာရှိတဲ့ပန်ဝါမြို့ကိုအောက်တိုဘာ18ရက်နေ့မှာသိမ်းပိုက်ပြီးတဲ့နောက်မြေရှားတပ်ထုတူးဖော်တဲ့လုပ်ငန်းတွေရပ်နားသွားပါတယ်။ပန်ဝါဒေသမှာမြေရှားတပ်ထုတူးဖော်နေတဲ့လုပ်ကွက်ပေါင်း300တဲ့မနည်းရှိနေပါတယ်။ဒါကြောင့်မို့စစ်စင်တိုက်ခိုက်နေတာတွေကိုရပ်ဖို့ KIA အပေါ်တရုတ်နိုင်ငံကဖိအားပေးခဲ့ပါတယ်။တချိန်တည်းမှာပဲမိုက်ဂျာယန်၊လွယ်ကျဲ၊လိုင်ဇာနဲ့ခါရှာနယ်စပ်ဂိတ်တွေကိုတရုတ်ကပိတ်လိုက်ပါတယ်။မြေရှားတူးဖော်မှုတွေရပ်သွားတယ်လို့တရုတ်လုပ်သားတွေလည်းစစ်ပွဲတွေကြောင့်ထွက်ပြေးကုန်ပါလေ။တရုတ်နိုင်ငံဟာမြေရှားတပ်ထုအတွက်မြန်မာနိုင်ငံကိုအများဆုံးမှီခိုနေရပါဗါ။2024ခုနှစ်ရဲ့6လအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုအမေရိကန်ဒေါ်လာတန်920ကျော်ဘူးမြေရှားတပ်ထုတွေတင်ပို့ခဲ့ပြီးပမာဏအားဖြင့်တန်ချိန်4000နီးပါးရှိခဲ့ပါဗါ။ Dine kula adwe mawe, kabada wanga ni diyo nengansi, miyesha tatu tien duwe mu tanji, ngataon taunong jo shige bare. Dajong miyama nenganga, diyo gu tien duwe mu ha, kabada wan tien duwe mu ye, kona se li ya gai no niba shi bare. Miyama nenganga twa shide miyesha tatu dwi, diyo gu madien bu na ye, nao sa dwe gye ye ka mu dwi, pipo la neng bare. Miyesha tatu ha, diyo nengan dwe, sipe ne tambo miin, นี่ปัญญาปิสิฤทุ่ลงมาอเยบาเรหลุเลไอเอสพีเมมาร์กพอปะทาบาเรดีโลเตียวโดมีโกอาทาเนียเรมีชาตัตถุเตียวโดนิดชัยบีอะมะซงเวยฤเจ้าซิงลุกกะดีฮากะฉินบีเนเรมาชีเนดาบาอะลาดูบาเวยีนันป่ายไลเนเตียวอโจซิบัวเสยยงฤเจนีดูพ่อยีลงงาซะเรเตียวอโจซิบัวอะมะซุฮาไตยันตาเลนเนกไกฤเน တော်လိုက်အင်အားစုတွေစိုးမိုးထိန်ချုပ်နယ်မြေတွေထဲမှာရောက်ရှိနေတာကိုတွေ့ကြရမှာဖြစ်ပါတယ်။တခါတရုတ်တို့ပင်လယ်ထွက်ပေါက်ကြောက်ပြူရည်နဲ့စိတ်ကမ်းဟာလေရခိုင်ပြည်နယ်ထဲမှာပဲရှိနေတာပါ။ရခိုင်ပြည်နယ်ရဲ့နယ်မြေအများစုကိုအေးအေးကတိုက်ခိုက်သိမ်းပိုက်ထားပြီးပါပြီ။ဒီလိုအချိန်ခါမျိုးမှာတရုတ်ကဘာကြောင့်စစ်ကောင်စီကိုလူသိရှင်ကြားပေါ်ပေါ်တင်တင်ထောက်ခံမှုပေးလာရတာလဲဆိုတာ ဖိတ် ကြားခဲ့ ပါတယ် ကုမင်းမာ စစ်ကောင်စီ ခေါင်းဆောင်ကို တရုတ် ဝန်ကြီးချုပ် လီချန်းက တွေ့ဆုံခဲ့တယ်လို့ ထိုင်း ကမ္ဘောဒီးယား လာအို ခေါင်းဆောင်တွေ နဲ့ တွေ့ဆုံနိုင်အောင် တရုတ်တို့ စီစဉ်ပေးခဲ့တာ တွေ့ရပါတယ် ဒီလို ဖိတ်ကြားတာဟာ နိုင်ငံတော် အဆင့်ခီးစဉ်မျိုး မဟုတ်ပေမဲ့ တရုတ်ဟာ မြန်မာ စစ်ခေါင်းဆောင်ကို လူရာဝင်အောင် တန်တမာရေးအရ နေရာပေးတာ ဖြစ်တယ်လို့ အိန္ဒိယသတင်းစာ ဒီစကန်ဟယ်ရယ်က ဝေဖန်ရေးသားပါတယ် နိုင်ငံရေးအကြက်ခတ်တူကတော့ မြန်မာနိုင်ငံထဲမှာ တရုတ်ထောက်လှမ်းရေးတွေ ခြေချင်းလိမ်နေတယ် ဆိုပေမဲ့လို့ အခုလိုစစ်ကောင်စီဘက်မှာ တစ်ဖက်သက်ရက်တဲ့ တရုတ်တို့ မူဝါဒရော မဟာဗျူဟာပါ မှားယွင်းနေတယ်လို့ ယူဆပါတယ် အကျိုးစီးပွားအရာပဲကြည့်ကြည့် နိုင်ငံရေးအရာပဲကြည့်ကြည့် ဘယ်လိုမှလက်တွေ့မကျဘူးလို့ မြင်ပါတယ် ကရင်ရေးအပါအဝင် မြောက်ပိုင်းအဖွဲ့တွေကိုဖိအားပေးတယ် နိုင်ငံရေးအရာ ဖိအားပေးလို့တဲ့ ရည်ရွယ်ချက်နဲ့ နယ်စကိတ်တွေ ပိတ်တယ် ပိတ်ရင်သူတို့ကုန်ပစ္စည်းတွေလည်းမရောရဘူးလေ သူတို့လည်းထိမှာပဲ ပြီးတော့ မြေရှားလို့မရှိမဖြစ်အရေးပါတဲ့တပ်ထုတွေလည်း တရုတ်ဘက်ကိုမတင်သွင်းနိုင်တော့ဘူး ဒီတော့တရုတ်မဟာဗျူဟာ ဘယ်လောက်အလုပ်ဖြစ်မလဲဆိုတာ စောင့်ကြည့်ရမှာပေါ့လို့ဆိုပါတယ်ခင်ဗျာ
ကမ္ဘာမြေမှာမီဒီယာမြင်ကွင်းကဏ္ဍကိုပြည်သွင်းနိုင်တာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ မကြာခင်မှာတော့မြန်မာပြည်မှာဘေးစာကဏ္ဍကိုထုတ်လွှင့်ပေးပါပါ ဒီမတိုင်ခင်တော့အရင်ဆုံးတော့ဒီမြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ် ဆရာနာသိမ့်မှုအလွန်သုံးနှစ်ခွဲကျော်ကာလအတွင်းနိုင်ငံနဲ့လက်နက်ကိုင်ပဋိပက္ခတွေကြားနေနဲ့အဆောက်အအုံပေါင်းတသိန်းကျော်မိရှုပ်ဖြည့်ဆည်းခံခဲ့ရပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြပေးထားပါတယ်ခင်ဗျာ
ဆယ်လတာကာလအတွင်းနိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြားနေအိမ်နဲ့အဆောက်အအုံပေါင်း 23,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်ဒီပမာဏရဲ့57%ရာခိုင်နှုန်းဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့ပါတယ်ဆယ်လတာကာလအတွင်းရခိုင်ပြည်နယ်မှာနေအိမ်နဲ့အဆောက်အအုံပေါင်း 9,500 ကျော်မိရှုဖျက်ဆီးခံခဲ့ရတာပါ စကိုင်းတိုင်းကဒုတိယအများဆုံးဖြစ်ပြီးစုစုပေါင်း 4,800 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်။မန္တလေးတိုင်းမှာလည်း 3,600 ကျော်မိရှုဖျက်ဆီးခံခဲ့ရပြီးတတိယအများဆုံးဖြစ်ပါတယ်။အာနာသိမ့်မှုအလွန်သုံးနှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှံ့မှာနေအိမ်နဲ့အဆောက်အအုံပေါင်း 3,000 ကျော်မိရှုဖျက်ဆီးခံခဲ့ရပြီးပါပြီ။ 3 နှစ်ခွဲကျော်အတွင်းမိရှုဖျက်ဆီးခံရမှုတွေဟာစကိုင်းတိုင်းနဲ့မကွေးတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာ 3 နှစ်ခွဲကျော်ကာလအတွင်းနေအိမ်နဲ့အဆောက်အအုံပေါင်း 63,000 ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်။ဒီပမာဏရဲ့ 97%ရာခိုင်နှုန်းဟာ 2022 ခုနှစ်နဲ့ 2023 ခုနှစ်နှစ်မြတာကာလအတွင်းမိရှုဖျက်ဆီးခံခဲ့ရတာပါ။ အခုနှစ်အတွင်းမှာတော့စကိုင်းတိုင်းမှာနေအိမ်နဲ့အဆောက်အုံ 4,900 ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပြီးပါပြီ။ဒုတိယအများဆုံးမီးရှို့ဖျက်ဆီးခံခဲ့ရတာကမကွေးတိုင်းဖြစ်ပါတယ်။အရေအတွက်အားဖြင့်မကွေးတိုင်းမှာ3နှစ်ခွဲကျော်ကာလအတွင်း 14,000 နီးပါးမီးရှို့ဖျက်ဆီးခံခဲ့ရတာပါ။နိုင်ငံအနှံ့နေအိမ်နဲ့အဆောက်အုံတွေမီးရှို့ဖျက်ဆီးခံရမှုတွေကမြို့နယ်ပေါင်း149မြို့နယ်ထက်မနည်းမှာရှိခဲ့ပါတယ်မြို့နယ်အလိုက်မှာတော့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာမီးရှို့ဖျက်ဆီးခံရမှုအများဆုံးဖြစ်ခဲ့ပါတယ်ဘူးတီတောင်မြို့နယ်မှာနေအိမ်နဲ့အဆောက်အုံ8500ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရတာပါစကိုင်းတိုင်းရွှေဘုံမြို့နယ်ကတော့ဒုတိယအများဆုံးဖြစ်ပြီးနေအိမ်နဲ့အဆောက်အုံ 8,300 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်စစ်ကြောင်းထိုးပြီးမီးရှို့တာလေကြောင်းတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်ခံရတာတွေကြောင့်နေအိမ်နဲ့အဆောက်အုံတွေမီးလောင်ဖျက်ဆီးခဲ့ရတာပါ
SP မြန်မာရဲ့မြင်ကွင်းညမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာပြည်စာကဏ္ဍကိုထုတ်လွှင့်ပေးပါပါ။မအေးတန်လာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ပါလို့ VOA Bemis ဝိုင်းတော်သားတွေအားလုံးကိုနှုတ်ခွန်းဆက်ပါတယ်။ VOA ရဲ့သတင်းတင်ဆက်မှုတွေကိုပြည်ပထိုင်းနိုင်ငံကနေပြီးတော့အစဉ်တစိုက်ကြည့်ရှုနားထောင်နေပါလို့မြင့်မွန်မြင့်သာဆိုတဲ့တော်ရရှင်ရေးလာပါတယ်ရှင်။ဟုတ်ကဲ့ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်။ VOA အစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင်
။မင်္ဂလာပါ VOA ကျွန်တော်ကတော့စနေသားအရွယ်ကနေချင်းတောင်မှရေဒီယိုကနေ VOA ကိုနားထောင်လာခဲ့ပြီး2012ကစပြီးဒီနေ့အထိ Facebook စာမျက်နှာကနေနေ့စဉ်မပြတ်ကြည့်ရှုခွင့်ရလို့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်။တခုလေးတောင်းဆိုခွင့်ပြုပေးပါ VOA ရေ။အရင်ကမီးလောင်လေပြင်းတိုက်ခတ်မှုတန်းခံနိုင်ရန်မြေသားနဲ့ဆောက်လုပ်တဲ့အိမ်တွေအကြောင်း VOA ကတင်ဆက်ပေးခဲ့လို့သိရှိခဲ့ရပါတယ်။အခုလဲရေကြီးမြေပြိုဒဏ်နဲ့လေစင်နှမောင်းရိုက်ခတ်ဒဏ်တွေကိုအဆောက်အုံနည်းပညာလေးများရှိခဲ့ရင်ပြဝေပေးဖို့ BOA ကိုလေးစားစွာတောင်းဆိုချင်ပါတယ်
။သိပ္ပံနဲ့နည်းပညာအစီအစဉ်မှာထုတ်လွှင့်ပေးသွားတာချင်ပါတယ်။သိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်ပေးတဲ့ Anti Docking မျိုးသက်ကိုတည်စားလေးပြလိုက်ပါရနော်။အလင်းသိရင်သိတယ်လို့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလ5ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုဒီကမ္ဘာလုံးကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြတာမှာမြန်မာတွေလည်းအထူးစိတ်ဝင်စားတာတွေ့ရပါရဲ့နော်ဒီမှာသောရရှင်တွေဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်ပြီးမေးခွန်းလေးတွေမေးထားတာဖြေကြားပေးကြပါလိမ့်သောရရှင်ဦးဝင်းမြင့်က
မင်္ဂလာပါအခု48ဆက်မြောက်သမ္မတထရန့်အပါအဝင်ရီပါဘလီကန်နဲ့ဒီမိုကရက်တစ်သမ္မတတွေဘယ်ပါတီကများတယ်ပထမဒုတိယကမ္ဘာစစ်အပါအဝင်ဘယ်ပါတီရဲ့သမ္မတတွေလက်ထက်မှာစစ်ပွဲကြီးတွေဆင်နွှဲတယ်ဥပမာအာဖဂန်နစ္စတန်အီရတ်တို့ကိုဝင်တိုက်တယ်လို့ဒါတွေကိုပြန်ကြည့်ပြီးတော့အခုထရန့်လက်ထက်ဖြစ်လာနိုင်တဲ့စစ်ပွဲတို့ကိုလည်းတုံးသက်ပြန်ကြားပေးပါလို့တောင်းဆိုချင်ပါတယ် VV1 ဒေါ်သားများပျော်ရွှင်ချမ်းမြေ့ကြပါစေဗျာ
ဟုတ်ကဲ့ပါအမေရိကန်ပြည်အောင်စုသမ္မတတွေထဲမှာတော့ Democratic Party က19ဦး Republican Party က19ဦးကျန်တာတွေကတခြားရှေးခေတ်ကပါတီကဖြစ်ပါတယ်ဒီထဲမှာသရရှင်ဒုတိယမေးထားတဲ့အဓိကစစ်ပွဲကြီးတွေဘယ်သမ္မတတွေ ဒေပါတီတွေလက်ထက်မှာဖြစ်ခဲ့လဲဆိုရင်တော့ဒီမိုကရက်တစ်ပါတီသမ္မတလက်ထက်တွေကစစ်ပွဲတွေကိုပြောမယ်ဆိုရင်သမ္မတဝီလ်ဆင်လက်ထက်မှာပထမကမ္ဘာစစ်နောက်ပြီးတော့သမ္မတရူးဇဗော့လက်ထက်မှာဒုတိယကမ္ဘာစစ်သမ္မတထရူမန်လက်ထက်မှာကိုရီးယားစစ်ပွဲနောက်ပြီးတော့သမ္မတဂျွန်ဆန်လက်ထက်မှာဗီယက်နမ်စစ်ပွဲနဲ့နောက်ပြီးတော့သမ္မတဂျီမီကာတယ်လက်ထက်မှာစစ်အေးတိုက်ပွဲဖြစ်ပါတယ် Republican Party သမ္မတတွေလက်ထက်ကစစ်ပွဲတွေဆိုရင်တော့ George H.W. Bush လက်ထက်မှာတော့ပင်လယ်ကွေ့စစ်ပွဲဖြစ်ပြီးတော့သူ့ရဲ့သားဖြစ်တဲ့သမ္မတ George W. Bush လက်ထက်မှာတော့ Afghanistan စစ်ပွဲနဲ့ Iraq စစ်ပွဲတွေဖြစ်ပါတယ်ရှင်ဒီပါတီနှစ်ခုလုံးကသမ္မတတွေကအဓိကစစ်ပွဲကြီးမှာပါဝင်ခဲ့ကြတာပါအနာဂတ်စစ်ပွဲတွေနဲ့ပတ်သက်ရင်တော့သတင်းတွေထွက်လာမှာပဲသုံးသက်ချက်တွေထွက်လာမှာမလို့ကျွန်တော်တို့ view တွေသတင်းတွေကိုစောင့်မျှော်နားဆင်ပါလို့အကြံပြုချင်ပါတယ်နော်နောက်ထပ်သတင်းရှင်တယောက်မေးတဲ့မေးခွန်းကိုလည်းဖြေကြားပေးချင်ပါတယ်သူကသမရတတန်နဲ့ပတ်သက်ပြီးတော့မေးလာတာဖြစ်ပါတယ
်55ရောင်မြောက်သမရဟာတတန်တစ်ခုကျော်ပြီးတော့နောက်တစ်ခေါက်58ရောင်မြောက်သမရအဖြစ်ပြန်အရွေးချက်ခံရပြီးရင်နောက်လာမယ့်48ရောင်မြောက်သမ္မတတက်တန်းအတွက်တတိယအကြိမ်သမ္မတဖြစ်ခွင့်ပြန်အရွေးချယ်ခံပိုင်ခွင့်အခြေခံဥပဒေမှာပြဋ္ဌာန်းထားခဲ့တာရှိပါသလားခင်ဗ
ျဟုတ်ကဲ့ပါ2004မှာသမ္မတထရန့်အနိုင်ရခဲ့ရင်2028မှာသူပြန်ပြီးတော့ဝင်ပြိုင်လို့ရမလားလို့မေးလာတာထင်ပါရဲ့နော်ဟုတ်ကဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်22အရဆိုရင်တော့သမ္မတတယောက်ကအများဆုံး2ကြိမ်စုစုပေါင်း10နှစ်ပဲတာဝန်ထမ်းဆောင်ခွင့်ရှိတာပါအဲ့2ကြိမ်တာဝန်ထမ်းဆောင်တဲ့အခါမှာလဲဇက်တိုက်ပဲဖြစ်ဖြစ်ဇက်တိုက်မဖြစ်ဘဲနဲ့နောက်တော့မှပဲပြန်ပြီးတော့ရွေးခံရလို့တာဝန်ထမ်းဆောင်ရမယ်ဖြစ်ဖြစ်ထမ်းဆောင်ခွင့်ရှိပါတယ်သမ္မတထရမ့်က2019နဲ့2021အထိတစ်ကြိမ်တာဝန်ထမ်းဆောင်သွားပြီမလို့အခု2024မှာနိုင်တဲ့အခါမှာနောက်ထပ်တက်တန်းတစ်ခုဖြစ်တဲ့2025ကနေပြီးတော့2029အထိတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်သူကဒီမှာဆိုရင်သူ့ရဲ့သမ္မတတာဝန်ထမ်းဆောင်နေတဲ့တက်တန်2ကြိမ်ပြည့်သွားပြီမလို့နောက်ထပ်တစ်ခေါက်ဒုတိယတက်တန်အတွက်ရှင်ပြိုင်ခွင့်လုံးဝမရှိတော့ပါဘူးเนาะဒီတော့2028မှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ထပ်ပြီးတော့ဝင်ပြိုင်လို့ရတော့မှာမဟုတ်ပါဘူးရှင်ဒါနဲ့ American သမ္မတရွေးကောက်ပွဲအနိုင်ရှုံးနေတဲ့ပတ်သက်ပြီးတော့သရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုမျိုးစုံရေးလာကြတယ်ဒီမှာသောရရှင်တယောက်ကအရင်ကအုပ်ချုပ်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ပြန်ပြီးအနိုင်ရခဲ့တဲ့အတွက်ကြောင့်မလို့အမတန်မှဂုဏ်ယူဝမ်းသာပါတယ်လို့ဗီဒီယိုကိုစာရေးလာပါတယ်။ Children Fan ဆိုတဲ့သောရရှင်ရေးလာတဲ့စာကိုလည်းဖော်ပြပေးသွားခြင်းပါတယ်
။ငငယ်ကလေးက VOA အပါအဝင်ပြပကသတင်းဌာနကြီးတွေကြောင့်ဒီမိုကရေစီစံတန်ဖိုးတွေလူ့ခွင့်ရေးတွေကိုတီးခဲ့ရတဲ့အာဏာရှင်တွေအကြောင်းစသဖြင့်ပေါ့2020ရွက်ောက်ပွဲ2021ဒေါ်လာရေးကာလတွေမှာလည်းဗီအိုလိုသတင်းဌာနတွေကပဲဒီမိုကရေစီစံတန်ဖိုးတွေကိုအပြည့်အဝပေးပြီးပြည်သူတွေကိုသတင်းအစ်စ်အမှန်ကိုပေးခဲ့ပါတယ်။အခုလဲ US ရွေးကောက်ပွဲကာလမှာဘသူနိုင်နိုင်ပါထရမ့်နိုင်နေဆိုလဲသူ့ပြည်သူပြည်သားတွေပေးတဲ့မဲသူတို့သမိုင်းသူတို့ရေးကြမှာပါ။အမေရိကန်ဖြစ်တာမို့သူတို့သမရကကဘာရဲ့အရေးကြီးဥဆောင်တော့ဖြစ်ပါတယ်။ကောင်းချင်းဆိုးချင်းဆိုတာမြင်လာကြရမှာပါ။ကဘာကြီးဘလို့ကမောက်ကမတွေဖြစ်ပြီးအမေရိကန်ဝန်ထမ်းတွေလစာမပေးနိုင်ဖြစ်မလဲဆိုတာကိုပေါ့လူတွေကလည်းမြန်မာပြည်မှာလည်းမဟုတ်ဘူးအမေရိကန်မှာလည်းမျက်စိတစ်ထောက်ပဲမြင်တဲ့သူတွေတနတ်စာအတွက်ပဲမြင်တဲ့သူတွေရှိတာပဲနော်ကုံစင်းနှုံးကြဖို့ပဲပြောနေကြတယ်အော်ကဘာကြီးပြက်မယ်ဆိုတာတနေ့တခြားနီးလာပြီပဲ
အမေရိကန်ပြည်အောင်စုမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာခဲ့တဲ့စာတွေဖြစ်ပါတယ်ရှင်အခုတလောကျမတို့မြန်မာနိုင်ငံမှာတက်သားတစ်တွေစူဆောင်စစ်မှုထမ်းဖို့အတွက်တိုးပြီးတော့ခေါ်ယူနေတဲ့တဲ့တွေကိုလည်းခက်စိတ်စိတ်ကြားလာရပါတယ်เนาะဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်ချေးရွာနေပြည်သူတယောက်ပါဆိုတော့ရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါသေးတ
ယ်ရန်ကုန်တိုင်းဒလမြို့နယ်အနိုးချောင်းလေးချေးရွာမှာစစ်မှုထမ်းဖို့အတွက်တက်သားတစ်စူဆောင်ဖို့အတွက်ဆိုကချေးရွာတရွာအတွက်စက်ငွေ300ခန့်ပေးဆောင်ရမယ်လို့ပြောပြီးအုတ်ချုပ်ရင်းမှုအသင့်နဲ့အပေါင်းအပါတွေကအိမ်တောင်စုတစုကိုကျပ်ငွေ3000ငနဲ့5000အထိအတင်းအကျပ်လိုက်ပြီးကောက်ခံနေပါတယ်။မပေးနိုင်တဲ့သူတွေကိုလည်းလက်မှတ်ထိုးခိုင်းပြီးချိန်ချောင်းနေပါတယ်
။ဒီသားရရှင်ကကျပ်ငွေတောင်းကနေလိုက်ပြီးတော့တောင်းခံနေပါတယ်ဆိုပြီးရေးလာတာပါ။သူကတော့စစ်မှုမထမ်းခြင်းနဲ့သူပေးရတဲ့ငွေကြေးပမာဏလို့တော့ပြောမလာပါဘူးနော်။စာကတူတူပဲဖြစ်ပြီးပြည့်ပြည့်စုံစုံလဲတော့ရေးမထားပါဘူး။ဒီတိုင်းချောင်းမှုကလည်းဖန်မမှန်ဆိုတာမသိရပါဘူး။ဒါမဲ့လည်းတိုင်ချားလာတဲ့သူရှင်တော့သက်ဆိုင်ရာကစုံစမ်းပေးဖို့တာဝန်ရှိပါရဲ့နော်။ တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမဘေးစာကဏ္ဍကိုမဟိဒနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြံရှိတဲ့ကမ္ဘာထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်အီဂျစ်နိုင်ငံကရှေးဟောင်းပြလိုက်တစ်ခုမှာပုံရိပ်စစ် Augmented Reality နည်းပညာကိုသုံးပြီးတော့ပြလိုက်မှာပြသထားတဲ့မပြည့်စုံတဲ့ပစ္စည်းတွေကိုအကောင့်အတိုင်းမိုဘိုင်းဖုန်းတွေနဲ့ကြည့်နိုင်ပါပြီအမေရိကန်နိုင်ငံတောင်ကယ်ရိုင်းနားပြည်နယ်ကသုတေသနဓာတ်ခွဲခန်းမှာတော့ဒီလွတ်မြောက်သွားတဲ့မြောက်မ43ကောင်ကိုလိုက်လံဖမ်းဆီးခဲ့တာမှာ32ကောင်ပြန်မိခဲ့ပြီးတော့71ကောင်လွတ်နေပါတယ်ဒီလိုကဘာလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်မြသစီအောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အီဂျစ်နိုင်ငံကရှေးဟောင်းပြရတဲ့အခုမှာပုံရိပ်စစ် Augmented Reality နည်းပညာကိုသုံးပြီးပြရိတ်မှာပြသထားတဲ့မပြည့်စုံတဲ့ပစ္စည်းတွေကိုအကောင့်တိုင်းမိုဘိုင်းဖုန်းတွေနဲ့ကြည့်နိုင်ပါပြီFacebook ရဲ့ Meta Meta Company နဲ့အီဂျစ်ကမ္ဘာလက်ခီးသွွားဝန်ကြီးဌာနပူးပေါင်းဖန်တီးခဲ့တာဖြစ်ပြီးတော့အခုလိုပုံရိပ် CAR နည်းပညာနဲ့လူငယ်တွေကိုဆွဲဆောင်နိုင်မှာဖြစ်တဲ့အပြင်မပြည့်စုံတဲ့အကျိုးပေးပစ္စည်းတွေကိုလည်းအကောင့်တိုင်းကြည့်နိုင်မယ်အတွေ့အကြုံရရှိစေပါတယ်။ Revival ပြန်လည်စမ်းသစ်ဖော်ထုတ်ခြင်းလို့နာမည်ပေးထားတဲ့ဒီစီမံချက်ဟာအီဂျစ်ပြရိုက်အတွက်နည်းပညာသုံးပြတာကမ္ဘာပထမဆုံးလည်းဖြစ်ပါတယ်။ပုံရိပ်တွေကိုအင်္ဂလိပ်ဘာသာနဲ့ရောအာရဗ်ဘာသာစကားနဲ့ရောကြည့်ရှုနိုင်မှာဖြစ်ပါတယ်။အခုလိုနည်းပညာကြောင့်အီဂျစ်ကမ္ဘာလက်ခီးသွွားလုပ်ငန်းတိုးတက်စေမှာဖြစ်ပြီးယဉ်ကျေးမှုဆိုင်ရာအသိပညာပေးအစီအစဉ်ကိုလည်းတိုးတက်စေပါတယ်။လူငယ်တွေအနေနဲ့လည်းအီဂျစ်နိုင်ငံတမိုင်းကြောင်းကိုလေ့လာနိုင်ပြီးရှေးခေတ်လူနေမှုတမိုင်းကြောင်းတွေကိုလည်းစိတ်ဝင်စားလာစေပါရဲ့ရှင်။
ပြီးခဲ့တဲ့အပတ်ကအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကသုတေသနဓာတ်ခွဲခန်းမှာမွေးမြူထားတဲ့မြောက်မ43ကောင်လွတ်မြောက်သွားတဲ့အတွက်လိုက်လံဖမ်းဆီးခဲ့တာမှာ32ကောင်ပြန်ဖမ်းမိပြီး71ကောင်လွတ်နေပါတယ်။ရမားစီမြို့ကလေးမှာရှိတဲ့ Alpha Genesis ဓာတ်ခွဲခန်းကလွတ်မြောက်သွားတာဖြစ်ပြီးတော့ Reset Markets အမျိုးအစားမြောက်အမတွေကြီးဖြစ်ပါတယ်။လူဦးရေ 2000 လောက်ပဲနေထိုင်တဲ့ရမားစီမြို့ကရဲဌာနကတော့လွတ်မြောက်သွားတဲ့မြောက်တွေကိုကူညီလိုက်လံဖမ်းဆီးပေးနေပြီးဒေသခံတွေကိုအိမ်တွေမှာတကားတော့ခတ်ပြီးနေဖို့နဲ့မြောက်တွေကိုမချင်းကပ်ဖို့နှိုးဆော်ထားပါတယ်။မြောက်တွေဘလို့လွတ်မြောက်သွားတယ်လဲဆိုတာကိုရဲဘက်ကမပြောပေမဲ့လည်းအဲ့ဒီကုမ္ပဏီဝန်ထမ်းတဦးကမြောက်လောင်အိမ်ကိုတေချာတော့မခတ်ခဲ့တာကြောင့်ဖြစ်တဲ့အကြောင်းအမေရိကန်သတင်းမီဒီယာတွေမှာဖော်ပြပါဗျ။ဒီလွတ်မြောက်သွားတဲ့မြောက်တွေဟာဓာတ်ခွဲစမ်းသပ်မခံရသေးသလိုရောဂါပိုးမွားတွေလည်းတည်ဆောင်ထားတာမရှိတဲ့အကြောင်း Alpha Genesis ကုမ္ပဏီကပြောဆိုထားတဲ့အကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါဗျခင်ဗျာ။
ဗြိတိန်နိုင်ငံလန်ဒန်မြို့ကသဘာဝတမိုင်းပြတိုင်းမှာ Tyrannosaurus Rex ဒိုင်နိုဆောရုပ်ထုကြီးကို Christmas သုံးမွေအနွေးတွေနဲ့အုပ်ထုပ်ဝတ်ဆင်ထားပြီး Christmas ရာသီအပြင်ဆင်တွေကိုစတင်လိုက်ပါတယ်။ T-Rex ဒိုင်နိုဆောကြီးဝတ်ဆင်ထားတဲ့ Christmas အနွေးတွေရဲ့အရှိပဲမှာပြရိုက်ကနောက်ဆုံးပြထားတဲ့Fun the Diplodocus Tippy လို့နာမည်ပေးထားတဲ့ဒိုင်နိုဆောလေးရဲ့ပုံကိုသုံးမွေထိုးထားပါတယ်။အခုလို Christmas သုံးမွေအနွေးတွေဝတ်ဆင်ပေးတာလေးနှစ်မြောက်ဖြစ်ပြီးတော့ပြရိုက်မှာရှိတဲ့နောက်ဆုံးရောက်အယုတ်တွေကိုထုတ်ကြွားဖို့အခွင့်အရေးလည်းဖြစ်တယ်လို့ပြရိုက်ရဲ့အမှတ်တရပစ္စည်းလက်လီရောင်းချရေးမန်နေဂျာကပြောပါတယ်။ဒိုင်နိုဆောဝတ်လို့ရတဲ့ Christmas သုံးမွေအနွေးတွေကြီးကိုဖန်တီးဖို့အတွက်လူအမျိုးများအချိန်ယူခဲ့ရပြီးအနောက်ဘက်မှာစစ်တပ်ထားတယ်လို့လည်းသူကပြောပါတယ်။UK အခြေစိုက် Not Just Clothing Company ကဒီသုံးမွေအနွေးတွေကြီးကိုတာဝန်ယူဖန်တီးပေးခဲ့ပြီး Christmas ရာသီတစ်လျှောက်လုံးဒီပြရိုက်မှာရှိတဲ့ Dinosaur ပြကန်းကိုလာကြည့်သူတွေအနေနဲ့ဒီ T-Rex Dinosaur ကြီးကိုလည်းအခမဲ့ကြည့်ရှုနိုင်ပါတယ်ရှင
်။သွေးစုပ်တဲ့လင်းနှုတ်ငှက်တွေဟာတခြားအစားအသောက်မလိုပဲသွေးတစ်မျိုးနဲ့စုပ်ယုံတဲ့လိုအပ်တဲ့စွမ်းအင်ကိုရနိုင်တဲ့အကြောင်းကနေဒါနိုင်ငံ Toronto Scarborough တိုက်ကတူကလေးလာချက်တစ်ခုကဖော်ထုတ်လိုက်ပါတယ်။နှုတ်တိုက်တတဝါတွေကိုသွေးစုပ်လေးရှိတဲ့သွေးစုပ်လင်းနှုတ်ငှက်တွေဟာသွေးကပါတဲ့ပရိုတင်းအသားဓာတ်ကိုသုံးပြီးခန္ဓာကိုယ်လှုပ်ရှားမှုတွေလုပ်တဲ့အကြောင်းဖော်ထုတ်ခဲ့တာပါ။သူတို့ရဲ့လေးလာတွေ့ရှိချက်ကို Biology Letters ဇီဝဗေဒပေးစာများချာနယ်မှာရေးသားခဲ့ပါတယ်။တခြားတတဝါတွေမှာတော့ကာဗိုဟိုက်ဒရိတ်ကဆီဒတ်နဲ့လစ်ပစ်အဆီဒတ်တွေကိုခန္ဓာကိုယ်လှုပ်ရှားမှုများတဲ့အခါမှာသုံးပြီးအခုသွေးစုပ်တဲ့လင်းနှုတ်ငှက်မှာတော့သွေးကရတဲ့အမီနိုအက်ဆစ်ကိုချက်ချင်းသုံးနိုင်တာပါ။ဒါကိုသိရဖို့အတွက်လင်းနှုတ်ငှက်ကိုအပြေးဆက်ပေါ်မှာပြေးခိုင်းပြီးအထူးပြုလုပ်ထားတဲ့အိုက်ဆိုတုပ်တွေပါတဲ့သွေးကိုလင်းနှုတ်ငှက်ကိုတိုက်ပြီးတော့လင်းနှုတ်ငှက်ရဲ့အောက်ဆီဂျင်ရှူနှုံးနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လုပ်မှုနှုံးကိုတိုက်တာတာပါ။မက္ဆီကိုနိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းအမေရိကတိုက်နိုင်ငံတွေမှာအခုလိုသွေးစုပ်လင်းနှုတ်ငှက်ကိုတွေ့ရလေရှိပြီးတော့ဒီငှက်တွေဟာနှုတ်တိုက်တတ္တဝါတွေဖြစ်တဲ့နွားတွေဝက်တွေမြင်းတွေကိုသွေးစုပ်လေးရှိပါတယ်ခင်ဗျာ
ထူးခြားဆက်များသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မတ်မြစီစဉ်အောင်လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော် VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကတဆင်ဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားပြိုင်ဆိုင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုရဖို့အရေးကြီးတယ်လို့ပြည်ဦးနိုင်ငံလီမန်မြို့မှာကျင်းပတဲ့အာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးအေပက်ညီလာခံမှာတည်ထောင်တွေ့ဆုံကြတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့ကပြောလိုက်ပါတယ်။ကမ္ဘာမှာတရုတ်နိုင်ငံနဲ့ဆက်ဆံရေးဟာအရေးကြီးဆုံးဖြစ်သလိုရှင်ပြိုင်မှုတွေကနေပြစ်ခတ်တွေကိုဥတီမသွားအောင်ရှောင်ရှားဖို့ခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လည်းသမ္မတဘိုင်ဒန်ကအလေးထားပြောခဲ့တာပါ။တရုတ်သမ္မတကလည်းအလားတူသဘောထားမျိုးပြောကြားပြီးကမ္ဘာကြီးတစ်ခုလုံးအကျိုးစီးပွားကိုဦးစားပေးပြီးမတည်ငြိမ်တဲ့ကမ္ဘာကြီးအတွက်တရားမှုတွေနဲ့အပေါင်းလက္ခဏာဆောင်တဲ့စွမ်းရည်တွေဖြစ်တင်းမှုလူတွေလို့လည်းပြောဆိုခဲ့ပါတယ်။ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကအစိုးရအသစ်အတွက်ပြင်ဆင်နေရမှာစွမ်းရည်ဝန်ကြီးဌာနကိုဦးဆောင်မှုရင်းနှံလုံခြုံဝန်ဆောင်မှုကော်မတီပိုင်ရှင်ခရစ်စရိုက်ကိုရွေးချယ်လိုက်ပါတယ်။ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့ခြေဆိုင်လီဘာတီအင်နာဂျီအမှုဆောင်ရာရှိချုပ်ရိုက်ကိုရွေးချယ်တဲ့အကြောင်းစိန်နှင်းကပဲတည်ယဝင်ကြေညာလိုက်တာပါ။ဂါဇာဒေသမှာအစ္စရေးညဘက်လေကြောင်းတက်ခတ်မှုကြောင့်လူ၁၂ယောက်သေဆုံးကြောင်းပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေဒီနေ့ပဲပြောလိုက်ပါတယ်။လေဗနွန်မှာတော့ဘေးရုံမြို့တောင်ဘက်မြို့စုံကအနည်းဆုံးအဆောက်အဦ၇ခုမှာလူတွေကိုဘေးလွတ်ရာရွှေ့ပြောင်းကြဖို့စစ်တပ်ကသတိပေးပြီးနောက်ဒီကနေ့တနင်္လာနေ့ဆောရဲမှာပဲအစ္စရေးကတိုက်လေယာဉ်တွေနဲ့တက်ခတ်ခဲ့ကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးချိန်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချန်နယ် TN1 လို့ဖြစ်ပါတယ် VOA American အသံရတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 7183ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလမ်းမီတာ190 kHz 7585တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the